Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ31ရက်ကြာသပတေးနေ့ည9:00ကနေ10:00အထိအစီအစဉ်တွေကို9တိုမီတာ24 25 32 50နဲ့ဖိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါဒီညအစီအစဉ်မှုဖြစ်တော်ဝင်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညဘက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးမှာပါ။ကဘာတဝမ်းနှစ်သစ်ကျူးစုပွဲတွေကိုလုံခြုံရေးအထူးတင်းကျပ်ထားတဲ့အောက်မှာကျင်းပနေတဲ့တစ်ချိန်တည်းမှာပဲဒီမြမကောင်းဆောင်တွေဟာတိုင်းပြည်ကိုဒီနှစ်သစ်ကူဆူတောင်းစကားတွေပြောဆိုဖို့ရှိနေတာ။နောက်ဒီအမေရိကန်ရဲ့ဒီပိတ်ဆို့တန်ခတ်မှုတွေကိုသူတို့အနေနဲ့တုံ့ပြန်သွားမှာဖြစ်တယ်လို့အီရန်နိုင်ငံကဒီကနေ့တုံ့ပြန်ပြောကြားလိုက်တာ။ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှာဖောင်ရေ
။ကောင်းပါပြီရှင်။နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့အလုံးစုံရွေးဆိုင်ရာဥပဒေချမ်းကိုပြည်သူ့လွှတ်တော်မှာအတည်ပြုလိုက်တာနဲ့ပတ်သက်လို့ကြားကြရမှာကတော့
တာဝန်ရဥပဒေနဲ့အညီဆောင်ရွက်ချက်များကိုအကြောင်းပြုလျက်ရင်းအားတရားစွဲဆိုခြင်းနဲ့အေးအေးယူခြင်းတို့မရှိစေရဆိုပြီးတော့ဒီလိုပြင်ဆင်ချင်ပါတယ်
ပြည်ထရေးဝန်ကြီးဌာနဒုဝန်ကြီးဦးကျော်ကျော်ထွန်းပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရဖို့ရှိပါတယ်။ဒါအပြင်ရန်ကုန်မြို့မှာနှစ်သက်ကူအကျုံညကိုဘလို့ဆင်နွှဲခဲ့ကြတယ်လဲဆိုတဲ့အကြောင်းနဲ့လက်ကျွန်းလူသက်မှုနောက်ဆက်တွဲသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါအောင်ရှင်။
ကမ္ဘာတဝန်းနှစ်သစ်ကြိုဆိုပွဲတွေကိုလုံခြုံရေးအထူးတင်းကျပ်ထားတဲ့အောက်မှာပဲကျင်းပနေကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနှစ်သက်ကိုကြိုဆိုတဲ့အနေနဲ့7မိနစ်ကြာမီရှူမီပန်းတွေပြဖောက်ခဲ့ကြပြီးဒီပွဲအတွက်အမေရိကန်ဒေါ်လာ 5.1 ဘီလီယံတန်ဖိုးလောက်ဒီမီရှူမီပန်း9တန်ကိုသုံးဆွဲသွားတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အကြမ်းဖက်ဝါရကင်ဆယ်သူတွေကတိုက်ခိုက်နိုင်ခြင်းရှိတာကြောင့်ကမ္ဘာတဝန်းတချို့မြို့ကြီးတွေမှာတော့နှစ်သက်ကြိုဆိုပွဲတွေကိုမလုပ်ဖြစ်ပါဘူး။ရုရှားနိုင်ငံမှာဆိုရင်နှစ်သက်ကြိုဆိုပွဲတွေလုပ်လို့ရှိတဲ့ယင်းမီနီကိုပိတ်ထားဖို့ရုရှားအာဏာပိုင်တွေကဆုံးဖြတ်လိုက်ပါတယ်။ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲလ်မြို့တော်မှာနှစ်သက်ကြိုဆိုပွဲကိုမြို့တော်ဝန်ကပိတ်ဖြတ်ထားပါတယ်။ပြင်သစ်နိုင်ငံပါရီမြို့တော်မှာလည်းမီယူမီပန်ပြဖောက်မဲ့အစီအစဉ်ကိုပိတ်ဖြတ်ထားပြီးနှစ်သက်ကြိုညနေခင်းအစီအစဉ်တွေကိုလည်းရှော့ချထားပါတယ်။အမေရိကန်ပြည်ထောင်စုဒေသအသီးသီးကနှစ်သက်ကြိုဆိုပွဲတွေထဲမှာအထင်ရှားဆုံးဖြစ်တဲ့နယူးယောက်မြို့ Times Square ကနှစ်သက်ကြိုဆိုပွဲလုံခြုံရေးအတွက်ရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုချထားပါတယ်။နှစ်သက်ကူပွဲတော်ကာလတွင်တိုက်ခိုက်မယ်လို့ဆိုတဲ့အကြံစီတစ်ခုကိုဖော်ထုတ်လိုက်နိုင်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာလည်းလုံခြုံရေးအထူးတင်းကျပ်ထားပါတယ်။မြန်မာနိုင်ငံမှာတော့ဒီနေ့ည7:50မှာမြမအတန်နဲ့ရုံမြင့်တန်ကြားကနေအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဝူးရွှေမန်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ရဲ့နှစ်သက်ကူဆုတောင်းစကားတွေကိုထုတ်လင်းဖို့ရှိပါတယ်။7:55မိနစ်မှာတော့တက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းဒုတိယသမ္မတရဖြစ်တဲ့ဦးညံထွန်းနဲ့ဒေါက်တာဆိုင်မွန်ခန်းလို့ရဲ့နှစ်သက်ကူဆုတောင်းစကားတွေကိုထုတ်လင်းပါမယ်။အဲဒီနောက်သမ္မတဦးသိန်းစိန်ရဲ့နှစ်သက်ကူဆုတောင်းစကားတွေကိုထုတ်လင်းပြီးနှစ်သက်ကူချိန်စက္ကန့်ရတ္တာကိုထုတ်လင်းသွားမှာဖြစ်ပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကတော့နှစ်သက်ကူဆန္ဒမွန်ဆိုပြီးတော့ဒီနှစ်သက်နှုတ်ခွန်းဆက်စကားပြောထားတဲ့ဗီဒီယိုကိုသူ့ရဲ့ Facebook စာမျက်နှာမှာတင်ထားပါတယ်။ရန်ကုန်မြို့တော်တဝမ်းမှာနှစ်သက်ကိုကျူဆူကြမဲ့ပွဲတွေကျင်းပဖို့ရှိပြီးမိုင်းတာကွင်းနဲ့သူ့အနမိုးလုံလေးလုံအားကစားကွင်းရှိမှာကျင်းပမဲ့နှစ်သက်ကျူဆူပွဲတွေကတော့အကြီးဆုံးနဲ့ဒီလူအများဆုံးသွားမဲ့ပွဲတွေဖြစ်မယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။အီရန်နိုင်ငံရာမာဒီမြို့ကနေအီရတ်အစိုးရတပ်ဖွဲ့တွေကယ်ဆယ်ထားတဲ့မိသားစု50လောက်ကိုလုံခြုံတဲ့နေရာစီရွှေ့ပြောင်းပေးနေပါတယ်။IS အစွန်းရောက်တွေကဒေသခံတွေကိုလူသားတိုင်းတိုင်းနေအဖြစ်အသုံးပြုခဲ့ကြတယ်လို့အီရတ်အစိုးရအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအဖွဲ့ရဲ့ပြောခွင့်ရတဦးကပြောပါတယ်။စစ်ပြေဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်တဲ့စားနပ်ရိက္ခာရေနဲ့အီရတ်နိုင်ငံရဲ့ဆောင်းရာသီအေးအေးဒဏ်ကနေကာကွယ်နိုင်ဖို့အမိုးအကာတွေပြည့်မီအောင်ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အီရတ်အာဏာပိုင်တွေအရှိန်အဟုန်နဲ့ခက်မြမြန်ဆောင်ရွက်နေကြပါတယ်။ရာမာဒီမြို့ရဲ့အချမ်းဖက်မှုတွေကနေထွက်ပြေးကြတဲ့ဒုက္ခသည်အများစုကတော့ဘက်ကရက်မြို့အနောက်ပိုင်းကစခန်းတွေမှာနေထိုင်နေကြပါတယ်။ရာမာဒီမြို့လည်းနဲ့ရှေ့ပိုင်းစင်ဂျေဘုံရက်တွေမှာ IS အစွန်းရောက်တိုက်ခိုက်ရေးသမားရာနဲ့ချီရှိနေသေးတာမို့မြို့ကလုံခြုံမှုမရှိသေးဘူးလို့လည်းမနေ့ပုတ်ထုံးနေ့ကညွန်ပေါင်းတပ်ဖွဲ့တာဝန်ရှိသူတို့ကပြောဆိုထားပါတယ်။
အမေရိကန်ရဲ့ဘလို့ပိတ်ဆို့တန်ခတ်မှုတွေကိုမဆိုသူတို့အနေနဲ့တုံ့ပြန်သွားမယ်လို့အီရန်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။အီရန်ရဲ့ပယ်ထိန်တဲ့ဒုံးကျည်တိဆောက်ရေးလုပ်ငန်းနဲ့ဆက်ဆက်နေတဲ့နိုင်ငံတကာကအီရန်အဖွဲ့တစ်ခုနဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူဖို့ဗဏ္ဍာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်နေတယ်လို့အမေရိကန်ကပြောဆိုလိုက်ပြီးအီရန်ဘက်ကအခုလိုတုံ့ပြန်ပြောကြားလိုက်တာပါ။အီရန်နိုင်ငံသားရေးဌာနပြောခွင့်ရဟိုစိန်ဂျဘာအန်ဆာရီကအမေရိကန်ရဲ့ဒီအရေးယူဖို့အစီအစဉ်ဟာထင်ရှားဆိုင်ပြီးတော့လှုပ်ချင်ရလှုပ်တဲ့တရားမဝင်လှုပ်ရပဲဖြစ်တယ်လို့ပြောပါရတယ်။ ဒီရေးယူဖို့အစီအစဉ်ကိုအခုပတ်တွင်ကြေညာသွားနိုင်ပြီးလူစနအူးနဲ့အီရန်ဟောင်ကောင် UAE နိုင်ငံကကုမ္ပဏီတွေကိုရေးယူမှာဖြစ်တယ်လို့ The Wall Street Journal မှာဖော်ပြထားပါတယ်ရေးယူတန်ခါလိုက်တဲ့စရင်မှာပါဝင်တဲ့သူတွေရဲ့ပိုင်ဆိုင်မှုတွေကိုလွှဲပြောင်းလို့မရအောင်အမေရိကန်ဘဏ်တွေအနေနဲ့ထိန်းချုပ်ဖို့အပြင်အမေရိကန်စီးပွားရေးသမားတွေအနေနဲ့ဒီလူတွေနဲ့လုပ်ငန်းအတူမလုပ်ကြဖို့ကိုလည်းတားမြစ်ထားတယ်လို့ Wall Street Journal မှာဖော်ပြထားပါတယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံချီဖုတ်ရွာချောင်းကနေ2014ခုနှစ်တုန်းကအမျိုးသမီးငယ်တွေကိုပြန်ပေးဆွဲခဲ့ကြသူတွေနဲ့ဆေးဆက်ဆွေးနွေးလိုတယ်လို့နိုင်ဂျီးရီးယားသမ္မတမူဟာမာရူဘူဟာရီကပြောဆိုလိုက်ပါတယ်ဘိုကိုဟာရမ်အဖွဲ့ဘက်ကစိတ်ချယုံကြည်ရတဲ့ခေါင်းဆောင်မှုတရက်ရှိနေပြီးဒီမိန်းကလေးငယ်တွေဘယ်မှာရှိနေကြလဲဆိုတာကိုပြောမယ်ဆိုရင်ကြိုတင်သတ်မှတ်ချက်တွေမရှိဘဲစေစံညှိနှိုင်းကြဖို့ကန့်လန့်ပါတယ်လို့နိုင်ဂျီးရီးယားသမ္မတကပြောဆိုခဲ့ပါတယ်ဖန်ဆီးထားတဲ့အမျိုးသမီးငယ်တွေကိုလိမ်ပိုင်းဆိုင်ရာချေချုံနေအဖြစ်ဒါမှမဟုတ်လေအသေးခံဘုံခွဲသမားတွေအဖြစ်ဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကအသုံးပြုမှာကိုစိုးရိမ်နေကြတာပါနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းချီပုတ်ရွာကအကြောင်းကိုစစ်သွေးကြွတွေကမီးရှို့ပြီးအမျိုးသမီးငယ်လေးတွေကိုပြန်ပေးဆွဲခေါ်ယူသွားခဲ့တာဖြစ်ပါတယ်မွတ်စလင်အများစုနေထိုင်တဲ့နိုင်ဂျီးရီးယားမြောက်ပိုင်းဒေသမှာအယူဝါဒဆဲပြင်းထန်တဲ့အစ္စလာမစ်နိုင်ငံတစ်ခုတည်ထောင်နိုင်ရေးအတွက်ဘိုကိုဟာရမ်အဖွဲ့ကဆက်ပြီးတော့ကြိုးစားနေပါတယ်
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ကျလာပရင်းညဘက်သတင်းတွေကို VOA ကနေဆက်လက်တင်ပြနေပါရယ်တရုတ်နိုင်ငံဟာသူ့ရေရက်ကိုနောက်ဆုံးပေါ်ခင်မီနီးပညာရေးနဲ့တဟုန်လို့ချဲ့ထွင်လာတဲ့အနေနဲ့ဒုတိယမြောက်လေရင်တင်သင်္ဘောကိုစတင်တည်ဆောက်နေပြီလို့ဒီကနေ့မှကြေညာလိုက်ပါရယ်ပြည်ရင်းကနီးပညာရှင်တွေရဲ့ကြိုးပမ်းအားထုတ်မှုနဲ့နိုင်ငံအရှိမြောက်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့ဒလီယံမှာဒီလေရင်တင်သင်္ဘောကိုတည်ဆောက်နေတာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရရန်ယူဂျန်ကပြောပါရယ်တရုတ်နိုင်ငံရဲ့ပထမဆုံးလေရင်တင်သင်္ဘောလျောင်နင်းကိုတော့1998ခုနှစ်မှာယူကရိန်းနိုင်ငံကဝယ်ယူခဲ့ပြီးတရုတ်မှာပြန်လည်ပြုပြင်မွမ်းမံခဲ့တာပါ2012ခုနှစ်မှာအဲ့ဒီသင်္ဘောကိုတရုတ်နိုင်ငံရေတပ်မှစတင်အသုံးပြုခဲ့ပါတယ်နျူကလ িয়ার စွမ်းအင်သုံးမဟုတ်ပဲတာမန်လောင်စာကိုအသုံးပြုတဲ့ဒီလေရင်တင်သင်္ဘောဟာအလေးချိန်တန် 5,000 ရှိပြီးတော့ Jet 15တရုတ် Jet တိုက်လေယာဉ်နဲ့ပြေးလန်းတိုအတွင်းအလင်းအမြန်ပြတ်တက်နိုင်တဲ့လေယာဉ်တွေကိုတည်ဆောက်မှာဖြစ်ပါတယ်နာမည်မပေးရသေးတဲ့ဒီလေရင်တင်သင်္ဘောကိုဘယ်တော့စတင်အသုံးပြုမလဲဆိုတာဟာသင်္ဘောကိုမြန်မြန်ဆန်ဆန်ဘယ်တော့ဆောက်ပြီးမလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ရန်ကပြောပါတယ်။နောက်ထပ်အလားတူသင်္ဘောတွေထပ်ဆောက်မယ့်အစီအစဉ်နဲ့ပတ်သက်လို့တော့သူကပြောမသွားပါဘူး။တရုတ်နိုင်ငံဟာလေရင်တင်သင်္ဘောတစ်စီးကိုတည်ဆောက်နေတယ်လို့အစောပိုင်းတုန်းကသတင်းတွေထွက်ပေါ်ပြီးမှတရုတ်ကဒီကနေ့မှဒီလေရင်တင်သင်္ဘောတည်ဆောက်နေတာနဲ့ပတ်သက်လို့အခုလိုပြောဆိုတာပါ။တောင်တရုတ်ပင်လယ်ရင်းကကျွန်းနေတဲ့ပတ်သက်လို့ဒူဘိုင်ကိုဘိုင်အငင်းပွားမှုမှာပါဝင်နေတဲ့တရုတ်ရဲ့အိမ်နီးချင်းနိုင်ငံတွေအတွက်တော့အခုလိုတရုတ်နိုင်ငံရဲ့လေရင်တင်သင်္ဘောတည်ဆောက်နေရတဲ့ကြောင့်စိုးရိမ်မှုတွေပိုတိုးလာနေပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံက2013ခုနှစ်တုန်းကဘာသာရေးအယူဆကင်းလွတ်တဲ့ဘလော့ဂါတဦးတပ်ဖြတ်မှုနဲ့ဆက်သွယ်ပြီးဘင်္ဂလားဒေ့ရှ်တရားရုံးကလူ2ဦးကိုတည်တံချမှတ်လိုက်ပြီးတခြားသူ6ဦးတို့ကိုထောင်ဒဏ်ချမှတ်လိုက်ပါတယ်။ဘာသာရေးစော်ကားမှုဆွဆွဲချက်နဲ့စာရေးဆရာတွေကိုချင်းချောက်အကြမ်းဖက်တိုက်ခိုက်မှုတွေဖမ်းဆီးမှုတွေနှစ်နဲ့ချီဖြစ်ပွားခဲ့တဲ့အတော်အတွင်းဘလော့ဂါအာမက်ရာဂျက်ဟေဒီကိုသူ့ရဲ့အနီးအနားမှာတိုက်ခိုက်သူတစုကဓာရီနဲ့တိုက်ခိုက်တပ်ဖြတ်ခဲ့ကြတာဖြစ်ပါတယ်။ဒါကမျိုးတော့တရားရုံးခွန်အဖွဲ့ကကျောင်းသားနှုတ်ကိုတည်တံပေးလိုက်ပြီးနောက်တဦးကိုတော့မျက်ွယ်တည်တံချမှတ်ထားပါတယ်။တရားခဏအဖြစ်ဆွဆွဲခံရသူတဦးကတော့ထောင်နဲ့တသက်ချမှတ်ခံရပြီးကျန်းတဲ့သူတွေကတော့ထောင်နဲ့သုံးနှစ်ကနေ10နှစ်ကြာအထိချမှတ်ခံရပါတယ်။ဘလော့ဂါတွေကိုတိုက်ခိုက်ရင်အပြစ်ပေးခံရမယ်ဆိုတာကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကမြန်မြန်ဆန်ဆန်နဲ့ပြင်းပြင်းထန်ထန်သတိပေးတုံ့ပြန်ခဲ့ခြင်းမရှိဘူးဆိုပြီးသတင်းလွတ်လပ်ခွင့်အဖွဲ့တွေနဲ့လူ့အခွင့်ရေးအဖွဲ့တွေကဝေဖန်ကြပါတယ်။တောင်ရှနိုင်ငံဘင်္ဂလားဒေ့ရှ်မှာ2015ခုနှစ်အတွင်းဘလော့ဂါ၄ဦးနဲ့ထုတ်ဝေသူတဦးတို့တပ်ဖြတ်ခံခဲ့ရပြီးဒါဇင်နဲ့ချီတဲ့လူတွေဟာလည်းအစ္စလာမစ်အစွန်းရောက်အဖွဲ့တွေရဲ့လူသိရှင်ကြားချင်းချောက်မှုတွေကိုခံခဲ့ရပါတယ
်။လွန်ခဲ့တဲ့လကလူပေါင်း130လောက်တည်ဆုံးခဲ့တဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကဂျမ်ဖတ်တိုက်ခိုက်မှုနဲ့ဆက်ဆက်နေတယ်လို့တန်တရားရှိထားတဲ့အသက်22နှစ်အရွယ်အမျိုးသားဦးကိုဘယ်လ်ဂျီယံရဲတွေကဖမ်းဆီးလိုက်ပါတယ်။အဂျမ်ဖတ်ဝါရာဇွဲဂိုင်းပြီးတပ်ဖြတ်မှုနဲ့အဂျမ်ဖတ်အုပ်စုတွေရဲ့လှုပ်ရှားမှုတွေမှာပါဝင်ပတ်သက်တဲ့ဆိုတဲ့ဆွဲချက်တွေနဲ့အဲ့ဒီဘယ်လ်ဂျီယံနိုင်ငံသားကိုဖမ်းဆီးလိုက်တာလို့ရဲတပ်ဖွဲ့ကဒီကနေ့မှကြေညာလိုက်တာပါ။ပါရီမြို့ကဂျမ်ဖတ်တိုက်ခိုက်မှုမှာပါဝင်သူတွေနေထိုင်တဲ့ ဘရက်ဆယ်မြို့ကမိုလန်ဘစ်အရက်မှာသူ့ကိုထိန်းသိမ်းလိုက်တာပါရှာဖွေမှုတွေအတွင်းမိုဘိုင်းဖုန်းဆယ်လုံးလောက်တင်းစီရမိတယ်လို့ AP သတင်းဌာနမှာဖော်ပြထားပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့စီပြန်တန်းနေတဲ့အိန္ဒိယလေးချောင်းလိုင်းကလေယာဉ်ပေါ်မှာလိုက်ပါလာတဲ့ခီးတဲ့တွေကျွတ်တကောင်လေယာဉ်ပေါ်မှာတွေ့ပြီးတဲ့နောက်လေယာဉ်ကိုအိန္ဒိယနိုင်ငံမွန်ဘိုင်းမြို့စီနောက်ကျောင်းပြန်လှည့်ခဲ့ရတယ်လို့လေချောင်းလိုင်းကဒီကနေ့ကြာသပတေးနေ့မှာပြောပါတယ်ကျွက်ကိုမတွေ့ပေမဲ့ခီးတဲ့တွေဘေးကင်းမှုအတွက်စဉ်းစားပြီးလေရင်မှုကမနစ်ဗုဒ္ဓဟူးနေ့ကလေရင်ကိုမွန်ပိုင်းမြို့စီပြန်လှည့်ခဲ့တာလို့အိန္ဒိယလေချောင်းလိုင်းရဲ့ကြေညာချက်ကဖော်ပြပါတယ်။ခီးတဲ့တွေကိုတော့တခြားလေရင်တစ်စင်းနဲ့လန်ဒန်မြို့ကိုပြန်တန်းပို့ဆောင်ပါတယ်။ကျွတ်တိခဲ့တဲ့ဆိုတဲ့လေရင်ကိုတော့နောက်ထပ်ပြန်တန်းမှုတွေမလုပ်ခင်တန့်ရှင်းရေးလို့စစ်ဆေးမှုတွေလှုပ်ဆောင်သွားမှာဖြစ်ပါတယ်။လေရင်အစိတ်အပိုင်းနေနဲ့ဝါယာကြိုးတွေကိုကျွက်ကိုက်ခံရလို့ပျက်စီးမှုရှိမရှိဆိုတာနဲ့လေရင်ပေါ်မှာကျွက်ကင်းရှင်းရေးအတွက်ပြုပြင်ထိန်းသိမ်းရေးလုပ်သားတွေကတေချာစစ်ဆေးမှာဖြစ်တယ်လို့လည်းလေချောင်းလိုက်အရာရှိတို့ကပြောပါတယ်။လုံငွေပြနေတဲ့အိန္ဒိယနိုင်ငံပိုင်လေချောင်းလိုက်ဟာတရက်ထဲမှာပဲနောက်ထပ်မတော်တဆမှုနှစ်ခုလည်းဖြစ်ခဲ့ပါတယ်။အိန္ဒိယမြောက်ပိုင်းမြို့လေးစိတ်ကနေစတင်ပြန်တက်မဲ့အိန္ဒိယလေချောင်းလိုင်းလေရင်တစ်စင်းဟာလည်းပြေးလမ်းပေါ်မှာခွေးတကောင်ပြေးနေတာကိုလေရင်မှုကမြင်ပြီးတဲ့နောက်အရေးပေါ် break up ပြီးလေရင်ကိုပြေးလမ်းကနေပြန်ဆုပ်ပြီးလေးစိတ်မှာရန်နာခဲ့ရတယ်လို့လေးစိတ်အရာရှိတဦးကပြောပါတယ်။နောက်ထပ်မတော်တဆမှုကတော့မွန်ပိုင်းမြို့ကနေအမေရိကန်ပြည်ထောင်စုနယူးဂျာစီကိုရောက်ရှိလာတဲ့လေရင်များဟာနယူးဂျာစီနိုင်ငံတကာလေးစိတ်မှာထောက်ပို့ကားတစ်စင်းနဲ့တိုက်ခိုက်ခဲ့ရပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မသိငင်ထိုက်တို့ကကြေညာပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါတော့မယ်အရင်ဦးဆုံးတော့ဒီလုံခြုံရေးဆိုင်ရာဥပဒေချမ်းတည်ပြလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးပါမယ်နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းကိုပြည်သူ့လွှတ်တော်မှအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီဥပဒေမှာနိုင်ငံတော်သမ္မတလုပ်ခဲ့စဉ်တာဝန်အရဆောင်ရွက်ချက်တွေကိုတရားစွဲဆိုခြင်းမပြုဖို့ထက်သွင်းထားတဲ့ပေါ်ဝေဖန်မှုတွေရှိခဲ့ပါတယ်ဒီပေါ်မှာဥပဒေတင်သွင်းခဲ့တဲ့ပြည်ထရေးဝန်ကြီးဌာနကတော့နိုင်ငံတော်သမ္မတလုပ်ခဲ့စဉ်တာဝန်အရဥပဒေနဲ့အညီဆောင်ရွက်ချက်တွေကိုတရားစွဲဆိုခြင်းမပြုဘူးလို့ဥပဒေနဲ့အညီဆိုတာကိုပြန်လည်ထည့်သွင်းခဲ့ပါတယ်ဒီပေါ်မှာလွှတ်တော်ကိုယ်စားလှယ်အများစုကလက်ခံခဲ့တာကြောင့်အခုလိုတည်ပြုချက်ဖြစ်ခဲ့တာဖြစ်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောင်မေခါကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါနိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းကိုပြည်သူ့လွှတ်တော်မှဒီကနေ့အတည်ပြုလိုက်တာပါဒီဥပဒေနဲ့ပတ်သက်ပြီးသမ္မတများကိုနောက်ကျောင်းပြန်တရားစွဲဆိုခြင်းမပြုရဆိုတဲ့အချက်ပါဝင်တဲ့အတွက်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်ဒါပေမဲ့ဒီကနေ့လွှတ်တော်မှပြည်ထရေးဝန်ကြီးဌာနကသမ္မတများကိုနောက်ကျောင်းပြန်တရားစွဲဆိုခြင်းမပြုရဆိုတဲ့အချက်မှာဥပဒေနဲ့အညီဆိုတဲ့အချက်ကိုထပ်မံထည့်သွင်းပေးခဲ့ပါတယ
်ကျွန်တော်အနေနဲ့စကရအနေငယ်ထပ်မံထည့်သွင်းလို့ပါတယ်အဲ့ပြင်ဆင်လို့တဲ့စာသားကတော့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူကနိုင်ငံတော်သမ္မတအဖြစ်ထမ်းဆောင်ခဲ့သည့်ကာလအတွင်းတာဝန်ရဥပဒေနဲ့အညီဆောင်ရွက်ချက်များကိုအကြောင်းပြုလျက်ရင်းအားတရားစွဲဆိုခြင်းနဲ့ရေးယူခြင်းတို့မရှိစေရဆိုပြီးတော့ဒီလိုပြင်ဆင်ချင်ပါတယ်ဒီနေရာမှာဥပဒေနဲ့အညီဆိုတဲ့စကားရပ်ကိုထည့်သွင်းဖော်ပြအတည်ပြုသင့်ပါကြောင်းတင်ပြပါ
ပြည်ထရေးဝန်ကြီးဌာနဒုဝန်ကြီးဗိုလ်မှူးချုပ်ကျော်ကျော်ထွန်းကအခုလိုလွှတ်တော်မှာတင်ပြခဲ့တာဖြစ်ပါတယ်ဒီဥပဒေရဲ့အခန်းလေးမှာနိုင်ငံတော်သမ္မတလုပ်ခဲ့စဉ်တာဝန်အရာဆောင်ရွက်ချက်တွေကိုတရားစွဲဆိုခြင်းမပြုရလို့ပါဝင်ထားပြီးဒီအချက်ကိုဖြုတ်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်အချို့ကတင်ပြခဲ့ကြပါတယ်ဒီအချက်ကိုပယ်ဖျက်ဖို့တင်ခဲ့တဲ့မြေပုံမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့အခုလိုဥပဒေနဲ့အညီစကားရက်ထည့်သွင်းခဲ့ပေမဲ့လည်းဒါဟာသမ္မတအပေါ်အလွန်ကျွံကာကွယ်ပေးနေခြင်းသာဖြစ်ကြောင်းမတရားသောလှုပ်ဆောင်ချက်တွေကိုလှုပ်ဆောင်ခဲ့ပါကစစ်ဆေးအရေးယူခွင့်မပေးနိုင်အောင်ကာကွယ်ထားတဲ့ဥပဒေတစ်ခုသာဖြစ်ကြောင်းအခုလိုဝေဖန်ပြောဆိုလိုက်ပါတယ်
။ကျွန်တော်ကဖွဲ့စည်းအခြေခံဥပဒေပုံမှန်383ကိုအောက်ကိုရောညီသူမဆိုးဆိုတဲ့နေရာမှာကျွန်တော်တို့အရေးယူဆောင်ရွက်လို့ရတယ်။တခြားနိုင်ငံတွေမှာလည်းသမ္မတတွေတရားစွဲခံရတာရှိရဲ့တောင်းပန်ရတာရှိရဲ့ထွက်ပြေးရတာရှိရဲ့ဒါကြောင့်ကျွန်တော်နိုင်ငံမှာမှသမ္မတကိုတရားစွဲဆိုခွင့်မရှိဘူးဒီအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ဟာမှာတရားစွဲဆိုခွင့်မပြုဘူးဆိုတဲ့သဘောမျိုးရေးထားတဲ့အတွက်ဒါတော့မဖြစ်သင့်ပါဘူး။ရောဥပဒေကိုပြည်စီအောင်ရေးရေးမရေးရင်တော့ဒီဥပဒေဟာသမ္မတကိုတိတ immunity အတွက်သူများတဲ့ပို့ပြီးတော့အပိုစုပေးထားရရောက်တဲ့အတွက်နဲ့ဒါကျွန်တော်တို့လွတ်တော်ကဒီဥပဒေကိုပြည့်ပြည့်အရှင်းကျွန်တော်လည်းပြည့်ပြည့်အရှင်းဖြစ်ပါကြောင်းလွတ်တော်ကိုတင်ပြအပ်ပါတယ
်။လက်ရှိမှာနိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေချမ်းမှာဥပဒေ14ခုပါဝင်ထားပါတယ်။ဒီကနေ့မှာတော့ဒီဥပဒေမှာပြင်ဆင်ချက်73ချက်ကိုပြန်လည်ထည့်သွင်းပြင်ဆင်ပြီးအတည်ပြုခဲ့တာပါပြင်ဆင်ချက်အတည်ပြုချက်တွေကတော့စကလုံးအထားအသို့မှားယွင်းမှုကိုပဲအဓိကပြင်ဆင်ခဲ့တာဖြစ်ပါတယ်ဒီဥပဒေနဲ့ပတ်သက်ပြီးမြေပုံမြို့နယ်မဲဆန္ဒနယ်ကဥဖေတန်းကတော့အခုလိုပြောပါတယ်
ဒ ီဥပဒေကတော့ကျွန်တော်တို့ဆွတ်တော်တက်တာမှာကိုအထူးမှလာမဲ့အဲတမရကိုကျွန်တော်ကကာကွယ်ပေးနိုင်မှာဖြစ်ပါတယ်။ဒါကြောင့်ဒီဆွတ်တော်တက်တာမှာအတိတ်တစ်ပတ်လောက်အတူတက်မှာပဲကအတူတူဖြစ်ပါတယ်။သူကနည်းနည်းအချက်လက်ကတော့နည်းပါတယ်။ဟိုတမရရဲ့ကာကွယ်ပေးရမယ့်အပိုင်းတော့ကျွန်တော်တို့လက်ခံပါတယ်။ဒါပေမဲ့ဒီလိုတိကျတဲ့ပတ်သက်ပြီးတော့အရေးမြူရဆိုတော့ကျွန်တော်တို့လက်မခံပါဘူး။အဲဒါကြောင့်ဆွေးနွေးခဲ့တာပါ။
ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကတော့နိုင်ငံတော်သမ္မတတာဝန်ထမ်းဆောင်ခဲ့သူအတွက်လုံခြုံရေးဆိုင်ရာဥပဒေကြမ်းဟာအမေရိကန်နိုင်ငံရဲ့သမ္မတဟောင်းများနဲ့ပတ်သက်ပြီးပြဋ္ဌာန်းထားတဲ့ဥပဒေအပေါ်လေ့လာသုံးသပ်ရေးဆွဲထားတင်တာဖြစ်ကြောင်းနောက်ကြောင်းပြန်တရားစွဲဆိုခြင်းမပြုနိုင်ရန်ရေးဆွဲထားခြင်းမဟုတ်ကြောင်းမီဒီယာတွေကိုဖြေကြားထားပါတယ်။ဒီဥပဒေဟာဒီကနေ့ပြည်သူ့လွှတ်တော်မှာအတည်ပြုလိုက်ပြီးဖြစ်တဲ့အတွက်အမျိုးသားလွှတ်တော်ကိုဆက်လက်တင်ပြမှာပါ။ဒီလိုတင်ပြတာမှာပြည်သူ့လွှတ်တော်ဘက်ကသဘောတူထားတဲ့အချက်တွေကိုကွဲလွဲချက်မရှိလက်ခံခဲ့မဲ့ဆိုရင်သမ္မတကိုတင်ပြပြီးဒီဥပဒေကအတည်ဖြစ်မှာပါ။ကွဲလွဲချက်ရှိခဲ့ရင်တော့ပြည်အောင်စုလွှတ်တော်တင်ပြပြီးဆွေးနွေးရမှာဖြစ်ပေမဲ့ကြံရှိနေတဲ့လွှတ်တော်တက်တန်းမှာပဲအပြီးသက်အတည်ပြုသွားဖို့ရှိတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကသုံးသပ်နေကြပါရဲ့ရှင်
။မိခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ရန်ကုန်မြို့ကနှစ်သစ်ကူကြုံညာပြင်ဆင်မှုအကြောင်းတွေကိုနားဆင်ရပါမယ်။2016နှစ်သစ်ကိုကြိုဆိုဖို့ကဘာတွန်းကပြင်ဆင်နေကြပါပြီ။မကြာခင်နိုင်ရီပိုင်းအတွင်းမှာလည်းနှစ်သစ်ကူတော့မဲ့မြန်မာနိုင်ငံမှာရန်ကုန်မြို့တဝိုက်မှာနှစ်သစ်ကိုပုံစံအမျိုးမျိုးနဲ့ကြိုဆိုဖို့ပြင်ဆင်နေကြပါတယ်။2016ခုနှစ်ဟာမြန်မာနိုင်ငံအတွက်ကောင်းမွန်တဲ့အပြောင်းလဲတွေမြင်ရမယ့်နှစ်ဖြစ်လိမ့်မယ်လို့အများကတွက်ဆမျှော်လင့်နေကြသလိုဒီနှစ်သစ်ကူကြိုဆိုပွဲတွေလည်းအရင်ထက်ပိုများပိုပြီးတော့စီကားနိုင်တယ်လို့ရန်ကုန်မြို့ခံတချို့ကပြောပါတယ်။ရန်ကုန်မြို့မှာနှစ်သစ်ကိုဘယ်လိုကြိုဆိုဖို့ပြင်ဆင်ထားကြသလဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မာကင်ဖြူထွေးကစူးစီးတင်ပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာမကြခင်နိုင်ပိုင်းဆိုရင်2015နှစ်အောင်ကုန်လို့2016နှစ်သစ်ကိုကူးပြောင်းတော့မှာပါဒီနှစ်နှစ်သစ်ကူအကြညာကိုဆင်နွှဲကြိုဆိုကြမယ်အထက်ရန်ကုန်မြို့မှာတော့မိုင်းနာကွင်းနဲ့သူဝနမိုးလုံလေးလုံအားကစားကွင်းရှိတွေမှာပြည်သူအများအခမဲ့ပါဝင်ဆင်နွှဲနိုင်မယ့်ဂီတဖျော်ဖြေပွဲတွေနဲ့အတူမီရှူမီပန်းဖောက်ပြီးတော့နှစ်သစ်ကူကောင့်တောင်းလုပ်ကြမယ့်အစီအစဉ်တွေရှိသလိုပဲအရင်နှစ်တွေကတည်းကစီကားခဲ့တဲ့ကန်တော်ကြီးအင်းအားကံပောင်နဲ့မျော်စင်ကျွန်းတွေမှာလည်းနှစ်သစ်ကူအကြညာဆင်နွှဲကြမယ့်သူတွေအများအပြားရှိနေပါတယ်ဒီနှစ်ကတော့ရန်ကုန်တမြို့လုံးမှာကောက်တောင်းလုပ်မဲ့ပွဲတွေတော်တော်များတယ်လို့မိုင်းနာကွေးနှစ်ကူညမှာပါဝင်ဆင်နွှဲမဲ့ Forever Group ကကိုအောင်ပြည့်စုံကပြောပါရယ
်ကျွန်တော်တို့မိုင်းနာကွေးမှာတော့ပွဲရှိရဗျမိုင်းနာကွေးမှာကျွန်တော်တို့ဒီ Forever Group ကနေပြီးတော့လုပ်တဲ့မြန်မာကောက်တောင်းတူတောင်းနေ system ဆိုပြီးတော့ကျွန်တော်ပွဲရှိရယ်ရန်ကုန်မှာတော့ပွဲရတော့မနေဘူးမှာခြားနေရာတွေလည်းရှိရယ်ဒီကန်တော်ကြီးတို့နောက်သူဝနာတို့ဒီ public ဒီ3အနေနဲ့ဆိုလို့ရှိရင်တော့အဲဒီသူဝနာမှာလည်းအဲဒီ3ပေါ့ဒီကတည်းကလည်းငါတိကက်တော့သူက free ဝေးထားကျွန်တော်တို့လည်းအဲ့လိုပဲ free တိကက်တွေဝေးထားတယ်အဲ့လိုမျိုးကျန်တဲ့ hotel မှာလည်း hotel တိုင်းကတော့ကောင်းတောင်းပါတီရှိရယ်ကျန်တဲ့နောက်တိကက်နဲ့ပေါ့နော်ဒီကောင်းတောင်းလုပ်တဲ့ဝေးလည်းမနေဘူးရန်ကုန်တမျိုးလုံးမှာတော့များတယ်ကျွန်တော်တို့က free ပေါ့
ဒီနှစ်နှစ်သစ်ကူးအကြုံညာပျော်ပွဲရှင်ပွဲတွေမှာပါဝင်ဆွေးနွေးကြမဲ့သူတွေအများအပြားရှိတယ်လို့ပဲနှစ်သစ်ကူးချိန်မှာကောင်းမှုကုသိုလ်တွေလုပ်ပြီးတော့နှစ်သစ်ကိုချိုးကြမဲ့သူတွေလည်းရှိပါတယ်ဆူရောကပြပွဲမှုကတော့နှစ်သစ်ကူညမှာဆင်းရဲနွမ်းပါသူတွေ HIV ရောဂါဝေဒနာရှင်တွေလိုအကူအညီလိုအပ်တဲ့သူတွေကိုလိုအပ်တာတွေလှူဒါန်းသွားမယ်လို့ပြောပါရစေ
။ HIV ပေါ်ဒီညကကိုမျိုးတော်တို့ဖျားဆောင်မှာပေါ့နော်။ Hallelujah Worship Center မှာရှယ်ဝိုင်းပြီးမှာပေါ့နော်။တော့ဒီညအမ်ဖျားဆောင်ခြင်းဝတ်ပြုကူဝယ်ခြင်းနဲ့ဒီဟိုချက်ကြော်ပဲပေါ့နော်။နောက်ရနောက်နေ့တကူရရှင်ရောင်းနဲ့ဆက်တောင်းခြင်းနဲ့တူပေါ့။တွားကြမယ်ပေါ့နော်။အဲ့မှာဟိုမှာလေးကျွန်တော်တို့ကဘာစီစဉ်ထားလဲဆိုတော့ပြဆက်တယ်ပြကြတော့ပြောရင်တော့မှာဟောင်းဆန်းလေးခုရှိတာပေါ့အဲ့လေးခုကနေအပီပီပြဆက်ပြီးပြကြတယ်စတောင်းကြတယ်နောက်မြေလာရဲ့အဲတမမကြီးပြိသက်ပြေကုန်လို့အချွေးမွေးရင်လည်းအခန့်တာပေါ့နော်ခရီးရဲ့တော့ပြင်ချင်းအကြောင်းပြောတယ်ပေါ့ဒါပြီးတော့ဒီအချိန်မှာအငယ်ဆုံးတော့သူတွေစဉ်းရဲသားတွေ HIV ဖြစ်နေတဲ့ဒီအားလုံးပေါ့ကျွန်တော်အလူတန်းကိုပေါ့နော်ရှင်တယ်ဒီလိုအတိုင်းဝင်ရပေးတယ်ပေါ့နော်ဒီချိန်မှာအဲ့ဒါလုပ်ပြီးတော့ဒီမစ်စ်ကိုထဲကိုကြောင်းသွားရမယ်ပေါ့နော်အဲ့လိုဖြတ်တော့ပေးလို့ပြည့်ရထားတယ်အဲလုပ်တယ်လုပ်ဆောင်တယ်ပေါ့နော်
ရဂုံနိပညာတက္ကသိုလ်ကပထမနှစ်ကျောင်းသားကိုမြတ်မင်းခန့်ကတော့နှစ်သစ်ကူအကြုံညမှာလူအများစုဝေးကြမယ်ကောင်းတောင်းပွဲတွေကိုမသွားပဲနီးစရာတငယ်ချင်းတွေနဲ့အတူအိမ်မှာပဲညစာစားပွဲလုပ်ပြီးတော့ကောင်းတောင်းလုပ်သွားမယ်လို့ပြောပါတယ
်တငယ်ချင်းတွေခေါ်တာအိမ်မှာတငယ်ချင်းတွေစုပြီးတော့ကောင်းတောင်းလုပ်လို့ပါဒီနာရောပဲပေါ့အကောင့်တောင်းတော့မသွားတော့ဘူးဟုတ်ပါဗျာ။ဒါတငယ်ချင်းတွေကအရန်တက်ကြတယ်အတန်းမှာတော့မှဟိုထအော်ရယ်အပီနူရလို့ကျွန်တော်တငယ်ချင်းတစ်ခုပေါ့နော်ကျွန်တော်အခုတက္ကသိုလ်ပြန်နေရဆိုတော့အဲဒီတက္ကသိုလ်တငယ်ချင်းတွေကလည်းအဲဒီပွဲကြီးသွားမယ်လို့ပြောတယ်ခင်ဗျာ။ကြားတယ်။အင်းအကောင်မှလည်းလူကြီးစီအောင်ပါပဲပေါ့။ဒီပွဲချိန်မှနေပုံများလာတယ်။ ကောင်းတော့အရာဆိုတိတ်မကြဘူးလေအိမ်မှာပဲကိုအိမ်မှာညာဘက်ဆက်နိုင်တွင်အိမ်ကနေအိမ်ပြီးပြီးကနေအော်အော်ကြရလေသခင်နဲ့လက်ဆူကြရအခုကျတော့အဲ့ကောင်းတော့ပွဲတွေရှိလာတော့အဲထူးကြလာလို့ပြောရမှာပေါ့
ပကြခင်ကူးပြောင်းလို့မယ်2016နှစ်သက်ဟာမြန်မာနိုင်ငံအတွက်ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာလိမ့်မယ်ဆိုတဲ့မျှော်လင့်ချက်တွေပြည်သူတွေအများအပြားကြားမှာရှိနေတယ်လို့ဒီနှစ်နှစ်သက်ကိုချုပ်ဖို့အတွက်ပြောပွဲရှင်ပွဲတွေဟာလည်းအရင်ကထက်ပိုပြီးတော့စီကားနိုင်တယ်လို့ Forever Group ကကိုအောင်ပြည့်စုကပြောပါတယ
်ဒီနိုင်ငံဘောလဲဆိုတော့16ကပါပြောမြန်မာပြည်သူတွေအနေနဲ့ကျွန်တော်အမြင်ပေါ့နော်ဘယ်လိုပြောသူတို့မျှော်လင့်ချက်ပုံများမယ်ဒီနေ့ကောင်းမယ်ဆိုတဲ့ဟာလေအဲ့တော့ဟိုကြီးကသူတွေကြမှာပေါ့ညလေးနဲ့ရှိရလို့လည်းငါပြောတော့ဆက်ကြပါငါတို့ကပို့ပြီးတော့ကောင်းလာရရလိမ့်မယ်လို့ညလေးတော့ကျွန်တော်ပို့ပြီးတော့ celebrate လုပ်နိုင်ပါတယ်ကျွန်တော်လည်းအတူတူပါပဲညီမကြီးလူတွေအတိုင်းပါပဲဘာပြောကျွန်တော်ဒီမှာပြောင်းလဲရအများကြီးဖြစ်နေတော့ပို့ပြီးတော့ကောင်းမယ်အပြောင်းလဲဆက်ဖြစ်မယ်လို့လည်းညလေးတော့
ဒီနေ့နှစ်တကူကာလမှာလုံခြုံရေးအရာစိုးရင်စရာအခြေအနေမျိုးဘာမှတွေ့ရကြရတာမျိုးမရှိသလိုအလုံးကနှစ်သက်ကိုအေးအေးချမ်းချမ်းနဲ့ပျော်ပျော်ရွှင်ရွှင်ဆင်နွှဲဖို့ပြင်ဆင်နေကြပုံရှိတယ်လို့လည်းကိုအောင်ပြည့်စုံကပြောပါရယ်။ရန်ကုန်မြို့မှာနှစ်သက်ကူညလုံခြုံရေးပြင်ဆင်မှုတွေဘလို့ရှိတယ်လဲဆိုတာနဲ့နောက်ဆုံးအခြေအနေတွေကိုသိရအောင်လို့ရန်ကုန်မြို့ကတာဝန်ရှိရဲရရှိတချို့ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖုံးပြန်လဲဖြေဆိုတာမရှိပါဘူးရှင်
။မကင်ပြူထွေးစူးစီးတင်ပြချက်ကိုနားဆင်ခဲ့ကြရတာပါ။အခုတော့လိတ်ကျွန်းလူသက်မှုနဲ့ဆက်ဆက်ပြီးတော့နောက်ဆက်တွဲအခြေအနေတွေကိုလည်းတလဲကြည့်ကြရအောင်ပါလက်ကျွန်းလူတက်မှုကိစ္စနဲ့ပတ်သက်လို့ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးအခြေအနေတင်းမာမှုတွေဖြစ်မှာကိုစိုးရိမ်ပြီးနှစ်သက်ကူးမှာမြန်မာတွေအလုပ်ရက်ရှည်ပိတ်ပေမဲ့အရင်နှစ်တွေလိုလက်ပတ်မှုတွေတိတ်မရှိဘူးလို့အလုပ်သမားတွေကပြောပါတယ်အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောင်မိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံကလက်ကျွန်းမှာပြည်ထောင်နိုင်ငံသားကဘာလက်ခီးသွားနှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားနှစ်ဦးကိုအပြစ်ရှိတယ်ဆိုပြီးထိုင်းတရားရုံးတစ်ခုကနေတင်တန်းချမှတ်လိုက်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတွင်းမှာမငြိမ်သက်မှုတွေဖြစ်ပေါ်ခဲ့တယ်လို့ထိုင်းနိုင်ငံတွင်းကအလုပ်သမားတွေကြားမှာလည်းမကျေနပ်မှုတွေနဲ့စိုးရိမ်မှုတွေရှိနေတာပါအခုလိုမျိုးနှစ်သက်ကူးကာလမှာစက်ရုံအလုပ်ရုံတွေကအနည်းဆုံး၄ရက်ခန့်အလုပ်တွေပိတ်ပေမဲ့အလဲပတ်တွေမထွက်ရဲဖြစ်နေကြတယ်ဆိုပြီးမဲဆောက်မြို့ကအလုပ်သမားတဦးကပြောပြပါတယ
်ဆက်ရုံအလုပ်သမားတွေဆက်ရုံဝင်ကွန်းကပဲဒီကြာကြီးအေးမအသွားလာစိတ်မရှိကြဘူးအားလာမှဒီလိုဈေးထဲအောင်ပြတ်မသွားကြဘူးဒီလိုတက်လာတော့နင်းနင်းနာရှိတဲ့လူတွေကပဲဒီလိုတက်လာလို့သွားကြတယ်ခဏအပိုင်းတစ်ချိတ်တည်းမသွားကြဘူးဒီလက်ကျွန်းစိတ်ဆန်းတဲ့ပတ်သက်ပြီးတော့ဒီမှနိုင်ငံသားတွေကမြန်မာပြည်မှာလည်းဆက်နွှဲကြတယ်နေရာတွေမှာလည်းဖြစ်လာတဲ့ဆက်ကြတယ်ဒီဘက်မှာလည်းနည်းနည်းလမ်းဆန့်နေတယ်ရာသီနဲ့မြန်မာတွေကဒီဘက်ကခါလိုက်နေတဲ့နေရာမတူဘူးဒီနေ့ကဘယ်လိုပြောရလဲဆိုတာသူပြောဘူးကတော်တော်လေးစဉ်းစားမယ်ပုံစံမျိုးဖြစ်နေတယ်အပြင်မှာပါရှိတယ်ဆိုဒီဖမီဇီးလေးကပါဒီဖမီခမီဇီးနဲ့တဲ့နေရဖော်နေကြတာမှမသွားရကြဘူးခလာရကြဘူးညာဆိုရင်ရုံးရုံးနဲ့ညနေပိုင်းကျဆင်းအောင်ညပြေဆိုပြီးလမ်းဆောက်ဆောက်ကြအခုကအဲ့ဒီဇီးသွားဘူးတော့မစင်စားရတော့
မဲဆောက်မြို့ဟာမြန်မာနိုင်ငံသားအများဆုံးဝင်ပေါက်ထွက်ပေါက်လို့ဖြစ်နေတဲ့မြို့ဖြစ်ပြီးနှစ်သက်ကူးကာလမှာဆိုရင်ဈေးဝယ်လာသူတွေနဲ့စီကားနေတဲ့မြို့ဖြစ်ပါတယ်အခုအခါမှာတော့စိုးရိမ်မှုတွေကြောင့်မြန်မာတွေတိတ်မလာရဲကြဘူးလို့လည်းပြောကြပါတယ်အလားတူမြန်မာအလုတ်သမားတောင်းနေချီပြီးအလုတ်လောက်ကင်နေတဲ့ဆက်ရုံအများအပြားရှိတဲ့စမုတ်စခွန်းခရိုင်ထဲမှာလည်းမြန်မာတွေဟာနှစ်သက်ကူးမှအပြင်တိတ်မထွက်ရဲကြတော့ပဲမပျော်နိုင်ကြဘူးလို့ဆိုပါတယ်လက်ကျွန်းလူတက်မှုနဲ့ပတ်သက်လို့ထိုင်းနဲ့မြန်မာကြားမှာတင်းမာမှုတွေဖြစ်နေကြတယ်လို့ယူဆနေကြပြီးအဖမ်းဆီးတွေများလာမှာကိုလည်းစိုးရိမ်နေကြတာပါနှစ်သက်မှာအရက်သေးစာတောက်စားပြီးရင်မောင်းနာတွေကိုတင်းတင်းကြပ်ကြပ်စစ်ဆေးအေးအေးယူနေတာတွေကိုထိုင်းရနာပိုင်းတွေကလှုပ်ဆောင်နေတဲ့အတွက်နိုင်ငံကိုလက်မှတ်အထောက်အထားမရှိတဲ့မြန်မာတွေအတွက်ပို့ပြီးတော့စိုးရိမ်နေကြပါတယ်။တစ်ဖက်မှာလည်းထိုင်းနဲ့မြန်မာကြားမှာလက်ကျွန်းအရေးနဲ့ပတ်သက်လို့ဆန္ဒပြမှုတွေဖြစ်ပေါ်နေသလိုဆက်လက်ပြီးတင်းမာမှုတွေဖြစ်မလာစေဖို့နဲ့ထိုင်းဆန့်ကျင်ရေးတွေဖြစ်မလာစေဖို့ဆွေးနွေးပြောဆိုမှုတွေလုပ်နေခြင်းမှာပဲထိုင်းနိုင်ငံနဲ့အနီးဆုံးပင်လယ်ပြင်မှာနှိမ့်ယုတ်ခဲ့တဲ့ဆက်လေတစင်းကမြန်မာနိုင်ငံသားတွေကိုထိုင်းရေတပ်မတော်ကကယ်တင်နိုင်ခဲ့ပါတယ်။ကုန်တင်ဆက်လေဟာရခိုင်ပြည်နယ်ကနေပြည်နယ်ကိုဥတီသွားရကနေထိုင်းနိုင်ငံနဲ့အနီးဆုံးပင်လယ်ပြင်မှာနှိမ့်ယုတ်ခဲ့တာပါ။လေထိုးသား9ဦးပင်လယ်ပြင်မှာမျောပါနေတာကိုထိုင်းဘရင်ရေတပ်မတော်ရေရင်ကကယ်တင်ခဲ့ပြီးဖူးခဲ့ရေတပ်စခန်းမှာမြန်မာနိုင်ငံသားတွေကိုထားပြီးနှစ်နိုင်ငံဆွေးနွေးမှုတွေလုပ်ပြီးရင်တော့မြန်မာနိုင်ငံကိုပြန်လည်လွှဲပြောင်းပေးမယ်ဆိုပြီးဘန်ကောက်ပို့သတင်းစာမှာ ဖော်ပြပါရှိပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းတန်လွင်စီစဉ်တွေကိုတနည်းကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။အခုတော့နှစ်သက်ကူအတွက်သောရရှင်တွေနားဆင်ဖို့အဆိုတော်အဘာတီဆိုထားတဲ့ Happy New Year သချင်းကိုထုတ်လင်းပေးလိုက်ပါရရှင်ဆူရောအဘတီဆိုတဲ့ Happy New Year တခြင်းကိုတော်ရရှင်တို့နားဆင်ကြရတာဖြစ်ပါတယ်ရှင်နှစ်သက်ကူကာလမှာတော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့လည်း VOA ဝိုင်းတော်သားတွေကဆုမွန်ကောင်းတောင်းပေးလိုက်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းကြာတာပတေးနေ့ညပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာယူဝက်မှာအပစင်ကန္တာတွေဖြစ်တဲ့ကျမ်းမာရေးကန္တာဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူတိုင်းရင်းသတင်းလွှာမှာကြားကြရမှာကတော့
ကျေးဇူးဆောင်မကြီးကကျွန်တော် SNLD ရေကောက်ပွဲအောင်နိုင်မှုပေါ်လာပြီးတော့မှကြီးကြီးပုံပြတယ်။နောက်တစ်ချက်ကစံပြင်းနဲ့တရုတ်ပြည်
ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကပြောခွင့်ရဦးဆိုင်လိပ်ပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ကျမ်းမာရေးခန္ဓာကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာကာကွယ်ဆေးအကျိုးရှိပုံနဲ့လက်တွေ့ထိုးနိုင်ပုံအကြောင်းကိုတင်ပြမှာပါကလင်းငယ်တည်ဆုံမှုနဲ့ပြင်းထန်တဲ့ယောဂတွေကိုကာကွယ်ပေးနိုင်တဲ့ဒီကာကွယ်ဆေးအများစုဟာ NDA ကင်းပြီးအကျိုးကျေးဇူးများတာကြောင့်ကလေးတွေကာကွယ်ဆေးရရေးမိဘတွေလှုပ်ဆောင်ပေးဖို့ကျမ်းမာရေးပညာရှင်တွေကတိုက်တွန်းနေပါတယ်ကာကွယ်ဆေးကြောင့်ဘယ်ယောဂါတွေပပျောက်သွားခဲ့ပြီးဘယ်ယောဂါတွေပပျောက်ဖို့ရှိနေပါသလဲပုံမှန်ကာကွယ်ဆေးထိုးအချိန်စရားဘယ်လိုရှိပြီးဘယ်နေရာတွေမှာထိုးပေးနိုင်ပါသလဲတခြားပြင်ပကကာကွယ်ဆေးတွေရောထိုးပေးသင့်ပါသလားဒီအကြောင်းဆက်တက်ကတူတက်ကလေးကျမ်းမာပညာဌာနငိမ့်စာဌာနမူပါမောက်ကဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคพมกะดอกเตอร์สาวกเนี่ยကျွန်တော်တို့ဒီကာကွယ်ဆေးထိုးတဲ့လုပ်ငန်းကဘယ်လိုမျိုးကျွန်တော်တို့နိုင်ငံမှာအရေးပါလဲဆရာကြီးဘယ်လိုအကျိုးရှိခဲ့လဲ
ကာကွယ်ဆေးတွေကတော့ဆေးပညာရဲ့တွေ့ရှိမှုကမှာအရေးပါဆုံးတွေ့ရှိမှုတစ်ခုလို့သတ်မှတ်လို့ရပါတယ်ဘာလို့လဲဆိုတော့ကာကွယ်ဆေးတွေကအများစုကအနေအချင်းနဲ့ဘယ်လိုလုပ်မှာကိုယ်ခန္ဓာကိုပေါ်ခြင်းအဖြစ်ဒီယောဂဖြစ်မှာကုသရတဲ့ဆိုင်အများကြီးကုန်ကြစိတ်တွေသက်သာပါဒီကာကွယ်ဆေးတွေကြောင့်ကဘာတော်လုံးမှာကနေ့ကိုဆိုချင်ကလေးသူငယ်ပေါင်းလူကားအနေသုံးနှစ်အထိရဲ့အသက်တွေကိုကယ်တင်နိုင်တယ်။ဒါကြောင့်ဒီကာဝယ်ဆေးတွေကအသက်တွေလည်းထပ်ပေါ်လာတယ်ထပ်ပြီးတော့လည်းလုံနေတယ်ကျွန်တော်တို့အနေနဲ့လည်းထိုးချက်ပြီးတော့အများအားထိုးနိုင်မှုစူးစမ်းနေပါတယ
်။ဟုတ်ကဲ့ဆရာဒီကာဝယ်ဆေးကြောင့်ပါဆရာနော်ဘလူးယောဂါတွေကိုပပျောက်သွားခဲ့လဲဘလူးအကျိုးရှိခဲ့လဲပေါ့
ကာဝယ်ဆေးတွေရဲ့အကျိုးကျေးဇူးကြောင့်ပပျောက်တဲ့ယောဂါဆိုရင်တော့တကဘာလုံးအောင်ပပျောက်သွားတာလေ1980ခုနှစ်မှာထောက်ကြီးယောဂါ small box လို့ခေါ်တယ်ညီမ6ယောဂါပေါ့6ပေါက်ရင်ကဆုံးချုံတဲ့လူတွေလည်းအများကြီးဖြစ်တယ်။ဒါပေမဲ့ညနာတော့မှတော့မှတခါတည်းကိုရုပ်ပြက်ဆင်းရဲကိုဖြစ်တတ်တယ်ပေါ့နော်။အဲလိုပဲဒီနောက်ယောဂတမျိုးဖြစ်တဲ့ပိုလီယိုကျောစီယောဂပေါ့နော်။ဒီကာဝယ်ဆေးကလည်းထိရောက်တယ်။အဲလိုတကူလည်းပြလို့ရတဲ့ပိုလီယိုယောဂလည်းပပျောက်လို့နေပါရှိပါပြီ။အဲဒီလိုပဲဝက်သက်ယောဂပေါ့နော်။ကမ္ဘာရဲ့တချို့နေရာတွေမှာဆိုရင်ပပျောက်နေပါပြီ။အဲကျွန်တော်နိုင်ငံပါဝင်တဲ့ဒီကမ္ဘာအရှေ့တောင်အာရှနိုင်ငံတွေမှာ2020ခုနှစ်မှာဝက်သက်ကိုလုံးဝပပျောက်ဖို့ရည်ရွယ်ပြီးလှုပ်ဆောင်နေပါ
တယ်။ဟုတ်ကဲ့နောက်ထပ်ဘာယောဂါတွေပပျောက်ဖို့ရှိနေတယ်လဲ
။နောက်ထပ်ကတော့မိခင်နဲ့မွေးကင်းစားတော့မိခင်ယောဂါပါပပျောက်တော့ရှိနေပါ။ဆုံးဆုံးနာယောဂါတို့လည်းပပျောက်တော့ရှိနေပါပြီ။နောက်ဝေးရပါချိုးရင်းချက်တွေဖြစ်စေတဲ့ဂျိုက်တိုးယောဂါပေါ့နော်။အဲ့ဒါလည်းဝက်သက်နဲ့အတူတူကာဝယ်ဆေးထိုးတော့ဒါမဲ့2020မှာဆိုတော့တော်တော်လေးထိန်းချုပ်နိုင်နေတယ်လို့ပြောလင်းပါတယ
်။ဟုတ်ကဲ့အခုလိုဒီအလားလားလဲကောင်းနေတယ်ပေါ့တကယ်တော့ကျွန်တော်တို့နိုင်ငံထဲမှာဒီကာကွယ်ဆေးထိုးတဲ့စီစဉ်တွေဘယ်လိုအနေအထားရှိလဲ
ကျွန်တော်တို့နိုင်ငံမှာဒီအမျိုးသားကာကွယ်ဆေးထိုးစီမံချက်ကတော့အိုးစာရည်ရရှိတယ်ပေါ့နော်အဲတော့ကစထုံးတော့ PP ယောဂတက် BCG စုံစုံကြညာမေးခိုင်ဒီလေးခုနဲ့ပဲစခဲ့တာပါနောက်ပိုင်း1988ခုလောက်မှာပိုလီယိုကာကွယ်ဆေးထည့်တယ်ဝက်သက်ထည့်တယ်ပေါ့နော်နောက်တော်တော်များများဒီထဲမှာထိုးတက်မှုတွေများလာပါအဲနောက်မှာအခု2012ခုနှစ်မှာတော့ကျွန်တော်ကစုံစုံကြညာမေးခိုင်ပိုလီယိုနဲ့အသေးအောင်ပေါ့နော်ပေါင်းထားတဲ့၅မျိုးဆက်ကာကွယ်ဆေးကိုစထိုးခဲ့ပါတယ်။နောက်ဒီ2015စပိုင်းမှာဝက်သက်ဂျိုက်တိုးပေါ့နော်တပြည်လုံးကိုထိုးပြီးတော့၉လမှာဝက်သက်စာဝက်သက်ဂျိုက်တိုးနည်းနည်းတစ်မျိုးကိုထိုးပြီးတော့ထိုးခဲ့ပါတယ်။အခုဒီဇင်ဘာလစပြီးတော့ကာကွယ်ဆေးပိုလီယိုတိုက်ဆေးပေါ့နော်၃ချိန်၂လ၄လ၆လတိုက်တဲ့အချိန်မှာဒုတိယချိန်တိုက်တဲ့အချိန်မှာပိုလီယိုကာကွယ်ဆေးထိုးစေပါထည့်ပါ။ဒါမဲ့2016ထဲမှာဆော်ဝေးမီယောဂတစ်မျိုးဖြစ်တဲ့နျူမိုကော့ကော ကာကွယ်ဆေးကိုထိုးဖို့စီစဉ်လည်းရှိပါ
ဟုတ်ကဲ့ဒါတော့ဒီအမျိုးသားကာကွယ်ရေးအစီအစဉ်ပါဆရာနော်နိုင်ငံတော်ကနေလုပ်ပြတာပေါ့နောက်ထပ်ရောဆရာကြီးဒီလူနာရီအနေနဲ့ဒီမိသားစုလိုက်ပုံမှန်ထိုးတဲ့ကာကွယ်ဆေးအနေထားတွေရှိသေးလား
အမျိုးသားကာကွယ်ဆေးကတော့ဒီပုံမှန်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ထိုးပေးနေတာကိုဆိုလိုပါတယ်အဲ့တော့ပုံမှန်ကာကွယ်ဆေးထိုးခြင်းတက်စစ်တက်ခြင်းစီစဉ်မှုကိုကျွန်တော်ပြောပြခြင်းပါတယ်ဒါကြတော့မွေးမွေးချင်းမှာဒီ TV ထွက်ထိုးတဲ့ PCG ပေါ့နော်ရေပြားလေးကိုထိုးပါမှာအဲ့ဒါဆေးရုံစေကမ်းနဲ့မွေးတဲ့ကလေးဆို PCG ထိုးပေးပါအဲ့တော့ဆေးရုံစေကမ်းမှာမွေးတဲ့ကလေးဆိုအသေးအောင်အသားဝါပြီကိုလည်းထိုးပေးပါအဲ့ဒီအသေးအောင်အသားဝါပြီထိုးတာက24နာရီလုံးထိုးရင်ထိရောက်တဲ့အတွက်ကျွန်တော်တို့ကခုတော့ဆေးရုံမှာမွေးတဲ့ကလေးတွေနဲ့မဟုတ်ဘဲနဲ့ပြင်ပမှာမွေးတဲ့ကလေးတွေကိုလည်းထိုးပေးနိုင်မှုကျွန်တော်တို့စီစဉ်စူးစမ်းလေးရှိပါတယ်နောက်ဒုတိယချိန်ထိုးရမယ့်နေရာတော့အတန်းလာမှာတော့ကျွန်တော်တို့ BCG မွေးကစားမထိုးခင် BCG ထိုးရမယ်။ဒီငါးမျိုးဆက်ကာကွယ်ဆေးဖြစ်တဲ့စုံစုံကြံ့ကြံ့မေးခိုင်းသေးအောင်ပြီးခုနောက်မေးအောင်လည်းအဆုတ်အေးမိကာကွယ်ဆေးပေါ့နော်အဲ့ဒါကိုထိုးပါမယ်။နောက်ပိုလီယိုဆက်ချဆေးဒီချိန်တိုက်ပါမယ်။အဲ့ဒီတိုင်းမဲ့၄လနဲ့၆လမှာဒီတိုင်းတိုက်ပါမယ်။ဒါပေမဲ့၄လမှာတော့ပိုလီယိုထိုးဆေးပါထိုးရပါမယ်။နောက်စရုပ်ထအချိန်နည်းနဲ့၉လမှာပေါ့နော်ဝက်သက်ကြိုက်သူရောဂါကာကွယ်ဆေးထိုးပေးပါမယ်။ကျွန်တော်ကျင်းတနစ်ခွဲမှာတော့ဝတ်သက်ထိုးပေးပါအဲ့ဒါဒီကဒီသက်ဆိုင်ရာမြို့နယ်ဆေးရုံတွေချိုကလေးဆေးရုံတွေအဲ့မှာထိုးလို့ရတဲ့ဒေသတို့ကစံမှန်ရေးဌာနတွေမှာထိုးလာတယ်နေရာမှာဆိုလို့ကျွန်တော်ဒီသူနာကိုသောက်ဖဆံမာတွေပေါ့နော်ရွာကိုရောက်ပေါ့နော်လိုက်လာပြီးထိုးပေးလျက်ရှိပါတယ်
ဟုတ်ကဲ့အခုလိုဒီကာကွယ်ဆေးထိုးတာကအကျိုးရှိတဲ့အတွက်ပြည်သူတွေအနေနဲ့ဆရာရင်ဘယ်လိုပူပေါင်းပါဝင်ဆောင်ရွက်တင်လဲဆရာဝန်တွေရောပေါ့ဆရာနော
်ပြည်သူတွေအနေနဲ့တော့ဒီကာကွယ်ဆေးတွေကဟိုတစ်ခါကြက်လဲအကျိုးဆက်လွဲမှာရှိတယ်ပေါ့နော်ဆိုတော့ဒါကကာဝယ်ဆေးရဲ့အမြင်ရှိတဲ့ကာဝယ်ဆေးကြောင့်ပါဖြစ်တယ်စသဖြင့်ဖြစ်တတ်ပါတယ်ဒါပေမဲ့ကျွန်တော်တို့တရားတွေကိုသေချာသိတတ်နေကြလေးလာဆန်းစစ်ခဲ့တာဒါတော့ဘာမှကာဝယ်ဆေးနဲ့မဆိုင်ဘူးပေါ့နော်အခြားအကြောင်းအရာတစ်ခုဖြစ်တာကာဝယ်ဆေးလို့ကြောင်းလို့သတ်မှတ်ကြတာဖြစ်ပါတယ်ပုံမှန်အပြင်ဆုံးကာဝယ်ဆေးရဲ့အင်မတန်အမြင်ကျင်းပါတယ်နောက်ပြန်အင်မတန်လည်းအကျိုးရှိပါတယ်ဒါကြောင့်မို့မိဘတွေအနေနဲ့ဒီကုကလေးတွေကိုပုံမှန်ကာဝယ်ဆေးထိုးရှိတိုက်တဲ့အစီအစဉ်တွေကိုမပြတ်မကွက်အားရောက်ပြီးလို့ဟိုကအရေးကြီးပါတယ်ကိုကိုတိုင်ကလည်းပုံတော့တကယ်လို့ဆီယမတွေကလာမထိုးဖြစ်တော့ကဘယ်နေရာမှာထိုးရမလဲဘယ်မှာချိန်ထိုးရမလဲဆိုကိုကလေးကိုမမှန်ထိုးဖို့ view ဆက်ဖို့လိုပါတယ်အဲနောက်တစ်ခုကပါလဲဆိုလို့ရှိရင်ပြည်သူလူနေလဲဘုသူတရှိတဲ့ပြည်သူလူလူကဘုသူတနေတဲ့လူတွေကိုလည်းပညာပေးလို့ရတော့ဒီပတ်ဝန်းကျင်ကဆီယဝင်ဆီယမတွေကျမ်းမာဝင်နဲ့နေလဲလဲဒါကာကွယ်ဆေးထိုးခြင်းအကျိုးကျေးဇူးရှိမှုတွေကာကွယ်ဆေးကိုဘယ်လိုထိုးလို့ရတယ်ဆိုတာတွေကိုအဲပြည်သူလူတို့ပညာပေးဖို့ကောင်းတယ်ဒါကြတော့ဒါကပုံမှန်ကာဝယ်ဆေးထိုးတာပဲရှိတော့ပေါ့နော်ဒီပြင်ပမှာဆိုလို့ရှိရင်တော့ဒီပြင်ကာဝယ်ဆေးတွေလည်းကျွန်တော်ဝယ်လို့ရတာရှိပါတယ်အဲ့ဒါကြီးလည်းကျွန်တော်တို့ထိုးပေးနေတော့ဘာလို့ဆိုကျွန်တော်တို့နိုင်ငံမှာဆိုလို့ရှိရင်အခုထိုးပေးနေတာကာဝယ်ဆေးအနေနဲ့ဆိုလို့ရှိရင်အားလုံးပေါင်း6မျိုးထိုးနေတာဖြစ်ပါတယ်ဒါပေမဲ့တချို့ပုံပြပြီးနိုင်ငံပေါ့အမေရိကရောအင်္ဂလန်ရောဆိုရင်18မျိုးထိုးတာရှိပါတယ်အဲ့တော့ကျွန်တော်တို့ဒီထဲမှာမပါလဲပြင်ပကာဝယ်ဆေးတွေတော့ကျွန်တော်တို့ထိုးပေးနေပါတယ်ဆရာဝန်နေနေလည်းဒီလုပ်ငန်းကိုလုပ်ဖို့ကောင်းပါတယ်။နောက်တစ်ခုကဆရာဝန်နေလုပ်နိုင်တာတော့ surveillance လို့ခေါ်တယ်။ယောဂါကိုပုံမှန်စောင့်ကြည့်ပြီးတော့သတင်းပို့ခြင်းပေါ့။ဒါမှကျွန်တော်တို့ဖြစ်ပေါ်တဲ့အခြေအနေကိုသိရပေါ့။အဲဒီမှာကိုယ့်ရဲ့လူနာထဲမှာကာဝယ်ဆေးချိုးထိုးကြောင်ကာဝယ်နိုင်တဲ့ယောဂါပေါ့။ဥပမာကျန်ညာဖြစ်တယ်၊ဝက်သက်ဖြစ်တယ်ဆိုလို့ရှိရင်နိစ္စဇမ္မာရီဌာနကိုကြောင်းကြားပေးခြင်းအပြင်ယောဂါရဲ့အခြေအနေကိုစောင့်ကြည့်ပြီးတော့သိလို့ရပါတယ်။နောက်တစ်ခုကလည်းပိုလီယိုပပျောက်ရေးမှာဆိုရုပ်ရည်တက်တလို့ပျောက်ခွေချောတိယောဂါပေါ့နော်15နှစ်အောင်ကလေးတွေမှာ10ရက်လောက်တွင်းမှာဒီခြေလောက်တွေပါရေပျော့သွားတယ်မတန်တော့ဘောနော်ဒီလိုဖြစ်လို့ရှိရင်ကလေးပို့ဖို့လိုပါတယ
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြမရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့နှစ်ပေါင်းများစွာစီးပွားရေးနိုင်ငံရေးလှုပ်လာတဲ့စစ်တပ်ကိုပြုပြင်ပြောင်းလဲနိုင်မလားဆိုတာကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်။
တန်းပြည်ကိုစေအစိုးရအနှစ်20ကျော်ကြီးစိုးပြီးလို့2017မှာဦးသိန်းစင်အစိုးရကိုဖွဲ့စည်းတဲ့အခါမြမစီးပွားရေးဟာဒေသဆိုင်ရာမှာအောက်ဆုံးအဆင့်ရောက်နေပါတယ်မြမပြည်ရဲ့နှစ်စဉ်အတရင်ထုတ်လုပ်မှုတန်ဖိုးဟာအဆင့်ရဲဆုံးအာဆီယံနိုင်ငံဖြစ်တဲ့လာအိုနဲ့ကမ္ဘောဒီးယားရဲ့တဝက်ပဲရှိတယ်လို့ IMF အပြည်ဆိုင်ရာငွေကြေးရံမွေးဝင်အခွဲကဆိုပါတယ်ဒါပေမဲ့ဒီကာလမှာတန်းကျွေတတိဒေါ်လာဗိုလ်ချုပ်လူသားစားပေါ်ထွက်လာပါတယ် ကုလသမဂ္ဂရိတ်ခါထောက်ပံ့ရေးအစီအစဉ်မှာလောလောဆယ်လိုးနေတဲ့ဒေါ်လာတန်40ကိုဒီလူရန်းစားကအသာလေးပေးနိုင်ပါတယ်။ဆေးအနာသိပြီးမကြာမီ1990မှာမြမစီးပွားရေးဥပိုင်ကုမ္ပဏီနဲ့မြမစီးပွားရေးကော်ပိုရေးရှင်းကိုတည်ထောင်ပါတယ်။ဥပိုင်ကုမ္ပဏီရဲ့အစုရှယ်ယာ40ရာခိုင်နှုန်းကိုစည်ယုံငိုင်ပတ်ဆိုင်ပြီး60ရာခိုင်နှုန်းကိုစစ်တိုင်းဆက်နှစ်ခုရဲဘော်ဟောင်းအသင်းနဲ့အငိမ့်စားစစ်ဘူတွေပိုင်ဆိုင်ပါတယ်။ဥပိုင်ကုမ္ပဏီဟာနိုင်ငံခြားနဲ့ဖက်ဆက်လုံကအများအပြားလုပ်ကင်ပါတယ်။ဥပိုင်ကုမ္ပဏီနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းဟာနိုင်ငံပိုင်လုံကဥပဒေအောက်မှာမရှိတဲ့အတွက်စိတ်ကြိုက်စီးပွားရေးလုပ်နိုင်ပြီးအကန့်အသတ်မရှိတိုးချဲ့နိုင်ပါတယ်။အစိုးရအသုံးချိန်မှလည်းစစ်စရိတ်ကအများဆုံးဖြစ်ပါတယ
်။တယံဇာတတူးဖော်မှုမူရစေထုတ်လို့မှုတရားမဝင်အခွန်ကောက်ခံမှုအာဓမ္မစီခိုင်းမှုစတာတွေကလည်းစစ်တပ်စီးပွားရေးကိုအထောက်အကူပြုပါတယ်။ဝန်ကြီးဌာန50ရာခိုင်နှုန်းဟာဒေါ်လာ80လောက်လွယ်သုံးစားလုပ်ထားတယ်လို့စင်းစစ်ချုပ်က2012မှာလွှတ်တော်ကိုတင်ပြမှုပါတယ်။စီးပွားရေးနဲ့နိုင်ငံရေးအခွင့်ထူးရယူတဲ့စစ်တပ်ဟာစစ်ရေးမှာညံ့ဖျင်းလာတယ်လို့စစ်ရေးသုတေသီအန်ဒရူးဆီလ်ကနိုဝင်ဘာလထုတ် Griffith တက္ကသိုလ်စာတမ်းမှာသုံးသပ်ထားပါတယ်။တပ်ပြေးများတဲ့စစ်တပ်မှာစစ်ဗိုလ်များပြီးစစ်သားစုဆောင်မှုခက်ခဲနေပါတယ်။ကချင်လူမျိုးရေးတပ်နဲ့ရှမ်းပြည်နယ်တပ်ဖွဲ့တွေကိုထိုးစစ်ဆင်တဲ့အခါအကြာဆုံးများတာဟာအစိုးရတပ်မှခေါင်းဆောင်မှုအားနယ်ပြီးနီးပြူဟာညံ့ဖျင်းလို့ဖြစ်တယ်လို့အန်ဒရူးဆီလ်ကသုံးသပ်ပါတယ
်။အရင်ဘွန်နေဝင်းကြီးစိုးတဲ့မဆလာခင်မှာတရင်တင်းရဲ့အင်အားကို900ကျော်သတ်မှတ်ခဲ့ပေမဲ့အခုခေတ်မှာတော့ချင်းရင်တရင်တင်းရဲ့စစ်တီအင်အားဟာအများဆုံး100လောက်သာရှိတယ်လို့သုတေသီဂါမနီကနိုဝင်ဘာလ15ရက်နေ့ထုတ်ဝန်မခစာဆောင်မှာရေးထားပါတယ်။ချင်းရင်ချင်းမြန်တရင်920ကိုပြန်ပြန်နှုံးနဲ့တွေ့ရင်တိုင်းတရင်မှာစစ်သား80လောက်ပဲရှိတော့တယ်လို့ဆိုပါတယ်။ဒါကြောင့်အစိုးရတပ်ရဲ့စစ်အင်အားဟာအရင်ကလေလုံးထွားခဲ့သလို9သိန်းမဟုတ်ပဲ2သိန်းတောင်မပြည့်ဘူးလို့ဆိုပါတယ်။ဒါကြောင့်အသက်မပြည့်တဲ့ကလေးတွေကိုစစ်တဲသွင်းနေတာဖြစ်ပုံရပါတယ်။ဒါပေမဲ့စစ်တဲကလူနဲ့ဘူတင်နှန်းတွေကနှစ်စဉ်မွေးထုတ်တဲ့ဘူအရေအတွက်ဟာ3000က9000အထိရှိတယ်လို့သူတေတီဂါမနီကထောက်ပြပါတယ်
။ဒီအတိုင်းဆိုရင်အစိုးရတပ်မှာစစ်ဘူဥယျာဉ်နဲ့စစ်သားဥယျာဉ်ညီလူညီမျှဖြစ်လာပွဲရှိပါတယ်။အန်ဒရူးဆီလ်ကတော့အစိုးရတပ်မှာအင်အား3သိန်းဝန်းကျင်လောက်ရှိမယ်လို့ခန့်မှန်းကြကြောင်းဖော်ပြပါတယ်။ခိမိစစ်တပ်ဖြစ်ဖို့ရည်ရွယ်ပြီးစစ်လက်နက်ဝယ်တာကိုအဓိကထားနေပုံရပါတယ်။ဥသိမ်းဆိုင်အစိုးရလက်ထက်မှာ2017က2014အထိစစ်ပစ္စည်းဒေါ်လာသန်း1600ဘူးဝယ်ယူတယ်လို့အန်ဒရူးဆီလ်ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။လက်နက်ကန်တိုင်းရင်းသားတပ်ဖွဲ့စုစုပေါင်းမှာအင်အား3သိန်းလောက်ရှိတယ်လို့ခန့်မှန်းတာကြောင့်ကိမီလက်နက်ကြီးတွေဝယ်ယူစုဆောင်နေတာလည်းဖြစ်နိုင်ပါတယ်စစ်ကောင်းဆောင်အတိုင်းဝိုင်းကြွယ်ဝချမ်းသာလာပြီးစစ်တပ်မှာလုတ်ပိုင်ခွင့်များလာတယ်လို့စစ်မှုရေးရာမှာကြွမ်းကျင်မှုကျဆင်းတာဟာဒီခေတ်ရဲ့ထူးခြားချက်ဖြစ်ပါတယ
်စစ်တပ်ဟာလုတ်ပိုင်ခွင့်ရဖို့သာစိတ်ဝင်စားနေပုံရပါတယ်လွတ်တော်ကိုယ်စားလှယ်နေရာ25ရာခိုင်နှုန်းယူထားတာစစ်အုပ်စုအချိုးစည်းဘွားကိုကာကွယ်ဖို့ဖြစ်ပါတယ်ဒါကြောင့်မို့စစ်အုပ်စုနဲ့ဒေါ်လာဘိုးချုပ်တို့ရဲ့အချိုးစည်းဘွားမတိကိုင်နိုင်တဲ့ကိစ္စတွေမှာအယတကုသလေနဲ့လက်တွဲနိုင်တဲ့သဘောရှိပါတယ်။ဥပမာအမြင့်ဆုံးအာဏာပိုင်အဖွဲ့လိုယူဆရတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လူယုံရေးကောင်စီမှာအပေါ်စီရအောင်ဥပဒေပြဋ္ဌာန်းဖို့စစ်တပ်ကုသလေကစိတ်ဝင်စားပါတယ်။အခြေခံဥပဒေပြင်ဆင်ရေးကတော့လုံးဝဆန့်ကျင်ပါတယ်။စေအုပ်စုအချိုးစည်းဘွားထိခိုက်တယ်လို့ယူဆရင်တုံ့ပြန်မယ့်အဖွဲ့အစည်းတွေကတော့စစ်ဘုကောင်းဆောင်တဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေဖြစ်ပါတယ်။ဒီဝန်ကြီးဌာနတွေဟာဒီမိုကရေစီပြုပြင်ရေးကိုနှောင့်နှေးသွားအောင်တို့မဟုတ်ပြစ်စည်းသွားအောင်လုပ်နိုင်ပါတယ်။အရသာအစိုးရနဲ့အခွင့်အရေးကစစ်အုပ်စုဆက်ဆံရေးဟာအလွန်အရေးကြီးပါတယ်။ပြည်သူအကျိုးတည်ဖို့အတွက်စစ်တပ်ဟာဘယ်လိုပြောင်းလဲနေသလဲဆိုတာကိုပြသဖို့လိုပါတယ်။စစ်တပ်အနေနဲ့မိဘသာပြုပြင်ပြောင်းလဲနိုင်မှသာပြည်တွင်းပြည်ပကအယုံကြည်ရှိလာမှာဖြစ်ပါတယ်ခင်ဗျာ
ဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်ပါပြီထိုင်းနိုင်ငံခြေဆိုင် BNI အဖွဲ့သားတွေကစူးစီးတင်ဆက်ထားပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တယင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တက်မတော်အေအေနဲ့မြန်မာတက်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာတိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပါတယ်ထောင်ဒဏ်22နှစ်ကြာခံခြင်းခံထားရတဲ့ကချင်ပြည်နယ်ကစစ်ပီးဒုက္ခတွေဥပဒေရုံးပြန်လည်လွတ်မြောက်လာတယ်ဆိုတာနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကလည်းရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုအကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာဒီဇင်ဘာ29ကနေ29ရက်နေ့အထိ3ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီဇင်ဘာလ29နဲ့28ရက်နေ့ကကြောက်တော်မြို့နယ်၄မြို့မြင့်အထက်ပိုင်းနဲ့လူချောင်းအနီးကနေရာ၄ခုမှာရခိုင်တပ်မတော်လှုပ်ရှားစစ်ကြောင်းတွေနဲ့မြောက်ဦးအခြေဆိုင်စကခကိုလက်အောက်ခံတပ်ရင်းတွေထိတွေ့ပြီးတိုက်ပွဲ10ကြိမ်ခန့်ဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဒီဇင်ဘာလ29ရက်နေ့မှာလည်းရွှေပြည်အရှိတ်ဘက်ရန်ချောင်းတဝိုက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပါတယ်မြန်မာအစိုးရဘက်ကအရာရှိအပါဝင်29ဦးကြဆုံးပြီး30ကျော်ဒဏ်ရာရရှိသွားပြီးရခိုင်တပ်မတော်ဘက်ကလည်းဒဏ်ရာရရှိသူတချို့ရှိတယ်လို့ရခိုင်တပ်မတော်ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးကြီးဒေါက်တာညိုထွန်းအောင်ကပြောဆိုခဲ့ပေမဲ့တိကျအတည်ပြုချက်မရရှိသေးပါဘူးရခိုင်တပ်မတော်ဟာကချင်ပြည်နယ်မှာအခြေစိုက်ပြီးလွန်ခဲ့တဲ့နှစ်ကရခိုင်ပြည်နယ်မှာအခြေပြုလှုပ်ရှားလာတာဖြစ်ပါတယ်
မတရားတင်ဆက်တွယ်မှုဖောက်ခွဲမှုတွေနဲ့ထောင်ဒဏ်22နှစ်ကြာခံထားရတဲ့ကချင်ပြည်နယ်မြစ်ကြီးနားမြို့ရွှေဆက်နှစ်ချင်းဖျားကျောင်းအတွင်းရှိစစ်ပီးဒုက္ခတဲ့စခန်းနေကချင်မြို့တာဥပရံရုံးကိုတရားရုံးကနေတရက်သေးလွတ်လာပြီးဖြစ်ပါတယ်ပြီးခဲ့တဲ့2012ခုနှစ်တုန်းက KIO ကချင်လူမျိုးရေးတပ်မတော်နဲ့ဆက်တွယ်မှုမတရားတင်ဆက်တွယ်မှုဖောက်ခွဲမှုတွေနဲ့ပုံမှန်6ခုနဲ့တရားဆွဲဆိုခဲ့ပြီးတဲ့နောက်နှစ်ရှည်ထောင်ဒဏ်22နှစ်ချခံခဲ့ရတယ်လို့ဥပရံရုံးကပြောပါတယ်ဥပရံရုံးဟာရွှေဆက်ဒုက္ခတဲ့စခန်းအတွင်းရှိခိုလုံနေစဉ်တွင်မှနှွားချောင်းသွားနေစဉ်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးဖမ်းဆီးခံရချိန်မှာလည်းနှိပ်စက်ညင်ပါမှုလူခွင့်ရေးချိုးဖောက်မှုတွေလည်းအမျိုးမျိုးခံခဲ့ရတယ်လို့လည်းဆိုပါတယ်အခုလိုပြန်လွတ်မြောက်လာပေမဲ့သူနဲ့အတူဖမ်းဆီးခံထားရတဲ့မိတ်ဆွေကချင်မျိုးသားတို့ဖြစ်တဲ့ဥလပိုင်ကထောင်ထဲမှာကြံရှိနေသေးတဲ့အတွက်အစိုးရအနေနဲ့လွတ်ပေးစေချင်တယ်လို့လည်းပြောဆိုထားပါတယ်
ဒေသတွင်းရေရှည်တည်တတ်တဲ့ငြိမ်းချမ်းရေးနဲ့စီလုံးညီညွတ်ပြီးဖွံ့ဖြိုးတိုးတက်တဲ့ဒေသတစ်ခုကိုအကောင်အထည်ဖော်နိုင်ဖို့နဲ့တဟဆာတရှိတဲ့လူမှုပတ်ဝန်းကျင်တစ်ခုဖြစ်လာဖို့စတဲ့ရည်ရွယ်ချက်နဲ့ KNU ထိန်းချုပ်နေမြေတပ်မဟာနှင့်အတွင်တောင်ငူခရိုင် KNU ခေါင်းဆောင်တွေနဲ့ဒေသခံပြည်သူတို့ကနေဒီဇင်ဘာလ29ရက်နေ့ကကရင်ပြည်နယ်တန်တောင်မြို့နယ်လိတ်တုံမြို့မှာတွေ့ဆုံပွဲတစ်ရက်ပြုလုပ်ခဲ့ပါတယ်အပြစ်ခတ်ရစေးရေးထိုးပြီးနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲပြုလုပ်တဲ့အချိန်မှာအဲ့ဒီဒေသထဲမှာရှိတဲ့ပြည်သူလူထုတွေကရတင်ရထိုက်တဲ့အခွင့်အရေးများမဆုံးရှုံးစေရအတွက်နိုင်ငံရေးဆွေးနွေးပွဲကိုထက်သွင်းဆွေးနွေးနိုင်ရန်တင်ပြလိုတဲ့အရာတွေကိုတွဲဆုံဆွေးနွေးပြီးစုဆောင်းခိုင်းထားခြင်းလည်းပါတယ်လို့တောင်ငူခရိုင်ဥက္ကဋ္ဌဗဒုစောဧဝါကပြောပါတယ်ဒီတွဲဆုံပွဲမှာလိတ်တုံမြို့နယ်အပြင်တနောင်ကြီးမြို့နယ်ထန်းတပင်မြို့နယ်ညောင်လေးပင်မြို့နယ်တို့ကကရင်လူထု900ဝန်းကျင်တက်ရောက်ခဲ့ကြပါတယ်
ကဘာတဝမ်းကရှမ်းတန်ခါတော်တွေဥဆောင်ပြီးဗုဒ္ဓဘာသာရှမ်းစာပေကျမ်းဂန်တွေကိုဖော်ထုတ်ဖို့ညီလာခံတရက်ကိုရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာ3ရက်ကြာကျင်းပခဲ့ကြပါတယ်။အင်္ဂလန်နိုင်ငံအောက်စဖို့ဒ်ဗုဒ္ဓဝိဟာရကျောင်းဆရာတော်ဒေါက်တာဓမ္မစာမီခမ်းမိုင်ကနေဥဆောင်ပြီးတော့ဒီဇင်ဘာ29ရက်နေ့ကနေ29ရက်နေ့ထိလာရှိုးမြို့ကောင်မန်းကျောင်းတိုက်မှာကျင်းပခဲ့တာပါ။အဲ့ဒီညီလာခံမှာရှမ်းစာပေပညာရှင်ကိုဦးမလေးရှား၊ထိုင်း၊စင်ကာပူ၊ကိုရီးယား၊တီဟိုအမေရိကန်၊အင်္ဂလန်နိုင်ငံကရှမ်းစာပေကျွမ်းကျင်တဲ့တန်ခါတော်တွေနဲ့အတူရှမ်းပြည်တွင်းနေပညာရှင်အဆင့်တန်ခါတော်အပါ350ကျော်ပရိတ်သတ် 1200 ကျော်တက်ရောက်ခဲ့ကြပါတယ်အဲ့ဒီညီလာခံကိုပထမအကြိမ်ရန်ကုန်မြို့ဒုတိယအကြိမ်တောင်ကြီးမြို့မှာကျင်းပခဲ့တာဖြစ်ပြီးအခုလာရှိုးမှာကျင်းပခဲ့တဲ့ညီလာခံကတော့တတိယမြောက်အကြိမ်ဖြစ်ပါတယ်
သူနာဘူမိမြို့ဟောင်းဆိုင်ရာစာတန်းဖတ်ပွဲနဲ့အလုတ်ယုံဆွေးနွေးပွဲတစ်ရက်ကိုပထမဆုံးအကြိမ်အဖြစ်ဒီဇင်ဘာလ30ရက်နေ့မွန်ပြည်နယ်တထုံမြို့မှာကျင်းပခဲ့ပါတယ်။သူနာဘူမိဟာမွန်မာတီရှိတယ်ဆိုတာကိုသမိုင်းအထောက်ထားနဲ့တကွပြသနိုင်ဖို့အတွက် 2013 နှစ်ကနေသူနာဘူမိဆိုင်ရာစာတန်းဖတ်ပွဲတွေကို3ကြိမ်မြောက်ကျင်းပခဲ့ကြပြီးဖြစ်ပေမဲ့သူနာဘူမိတီရှိရာဒေသမှာအခုမှကျင်းပခဲ့တာဖြစ်ပါတယ်။
စရမ်းဖတ်ပွဲကိုတထုံမြို့တက်တန်းနှစ်ပေါင်း100ကျော်ရှိစတုဘုံမိကအကြောင်းမှာတူဖို့တွေ့ထားတဲ့အုတ်ခွက်ဖျားတွေကိုအခြေပြုပြီးတော့သူဝနာဘူမိနဲ့တထုံဆက်ဆက်အကြောင်းတွေကိုစရမ်းဖတ်ကြားခဲ့ပါတယ်။တမိုင်းသူတေသနစရမ်းရှင်တွေဖြစ်ကြတဲ့မော်လမြိုင်တက္ကသိုလ်အငိမ့်စားပါမောက်ခဒေါက်တာဒေါ်ကျင်စွန်းတမိုင်းသူတေသနဦးစီးဌာနကအငိမ့်စားလက်ထောက်ညွှန်ကြားရေးမှူးဦးဆန်ဝင်းဒေါက်တာနန်းလိုင်ဒေါက်တာဝင်းဝင်းဖြိုးနဲ့ဒေါ်နန်းကြည်ကြည်ခိုင်တို့ကနေစရမ်းပေါင်း၅ဆောင်ဖတ်ကြားခဲ့ကြပါတယ
်ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါမြန်မာနိုင်ငံဆိုင်ရာတရုတ်တမ္မတ်ကြီးမစ္စတာဟိုလျန်ကနေရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးအပါဝင်ဗဟိုအလုံးမှုဆောင်တွေကိုရန်ကုန်မြို့မှာရှိတဲ့ SNLD ရုံးချုပ်မှာလာရောက်တွေ့ဆုံခဲ့ပါတယ်ဘာကြောင့်တရုတ်တမ္မတ်ကြီးက SNLD ဥက္ကဋ္ဌကိုလာရောက်တွေ့ဆုံပါတယ်လဲတရုတ်နိုင်ငံနဲ့တိုင်းဒေသအရေးဘလို့ပတ်သက်ဆက်နွယ်မှုတွေရှိနေတယ်လဲဆိုတာကိုဆိုင်းမွန်းကနေ SNLD ပြောရေးဆိုခွင့်ဆိုင်းလိမ့်နဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြားရမှာပါရှင
်တရုတ်တမ္မတ်ကပါကိစ္စနဲ့ SNLD ကိုလာရောက်တွေ့ဆုံပါတယ်လဲခင်ဗျာ
တရုတ်တမ္မတ်ကြီးကကျွန်တော် SNLD ရေကောက်ပွဲအောင်နိုင်မှုပေါ်လာပြီးတော့မှကြီးကြီးပုံပြီးလေနောက်တစ်ချက်ကအန်ဂျီနဲ့တရုတ်ပြည်ဖြစ်စံနေတဲ့နယ်နိမိတ်တွေဖြစ်တယ်။ရှမ်းပြည်ဘက်မှာလည်းပဲတရုတ်လူမျိုးတွေအနေများတယ်လို့တရုတ်ပြည်ထဲမှာလည်းရှမ်းလူမျိုးရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတွေလည်းရှိတယ်။နယ်နိမိတ်ချင်းဆက်ဆက်နေတာမို့လို့ရှမ်းပြည်ရဲ့အရေးဟာလည်းပဲသူတို့အတွက်ပြစ်ထားလို့မရတဲ့အရာသူတို့အနေနဲ့အူကြီးဖြည့်ရှင်းပေးခြင်းနဲ့ရှမ်းပြည်သူတွေရဲ့အတွက်ကိုသူတို့ကူညီချင်ပါတယ်ဆိုပြီးလာပြီးတော့အကြောင်းကြားနှုတ်ဆက်တာပါ
။ဒီလိုဆိုရင်တရုတ်နိုင်ငံကရှမ်းပြည်ရေးမှာဘလောက်လွန်မိုးမှုတွေရှိနေတယ်လို့မြင်မိပါတယ်လဲ။
ရန်ကြီးရေးတယ်မကပါဘူးဗမာပြည်ရေးတစ်ခုလုံးဟာလည်းတရုတ်ဩဇာနဲ့မကင်းပါဘူးသင်ပြောရရင်ဗမာပြည်ရဲ့အထုတ်ချအာဏာတစ်ခုလုံးကိုတောင်မှပဲသုံးတရားခီပါနောက်ဆက်နိုင်တဲ့အနေအထားမျိုးပိုင်လှုပ်နိုင်တဲ့အနေအထားမျိုးလို့သုံးသပ်မယ်ဆိုရင်လည်းမမားလောက်ဘူးပြည်တော်မြန်မာပြည်ရဲ့စီးပွားတစ်ခုလုံးဟာတရုတ်ရဲ့ဩဇာမကင်းသလိုနောက်နိုင်ငံရေးအရာဆိုရင်လည်းလက်နက်ကင်အဖွဲ့ကြီးတွေနဲ့အစိုးရကြားရဲ့ဆက်သွယ်မှုတွေစီးဆက်မှုတွေအကုန်လုံးဟာတရုတ်ဩဇာမကင်းဘူးလို့ဆက်လို့ရပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုထင်းညီလို့ရမလဲဆိုတဲ့အမြင်လေးကိုလည်းပြောပြပေးပါအောင်လားခင်ဗျ။အ
ဲဒီအပြင်မှာလာရောက်ပြီးတော့မှပြင်းထန်ညှဉ်းနှံကြမယ်၊လောက်ကင်ကြမယ်တရုတ်နိုင်ငံကစီးပွားရေးသမားတွေကိုလည်းကျွန်တော်တို့ဒီကကကိုယ်လေးမြင်သာမှုရှိမရှိနိုင်ငံကစံချိန်စံညွန်းနဲ့ပတ်ညီတဲ့စီးပွားရေးလုပ်ငန်းဟုတ်မဟုတ်နောက်အကျိုးမြတ်ဖွဲ့ဝေမှုမှာဒေသခံတွေရဲ့အကျိုးစီးပွားကိုပုံမှုပြီးတော့မှအလေးပေးတဲ့ကိစ္စမျိုးဟုတ်မဟုတ်ဆိုတာချင့်ချိန်နိုင်တဲ့စွမ်းအားလိုအပ်ပါတယ်။ဒီကတော့ကျွန်တော်တိုင်းသားတွေမှာကိုယ်ခံအားကောင်းဖို့လိုပါတယ်။စီးပွားရေးရှိဖို့လိုအပ်တယ်လို့ခုနိုင်ငံရေးပါရရမှာပါလေကျန်းကျန်းကျန်းဆက်မှုရှိဖို့လိုအပ်တယ်လို့ပဲမြင်ပါတယ်
တက်ပြီးတော့မွန်လူငယ်တွေကနေဥဆောင်ကျင်းပခဲ့တဲ့မွန်လူငယ်များနေ့အခမ်းအနားကိုကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ဘက်မှာစီကားတိုက်မြိုက်စွာကျင်းပပြုလုပ်ခဲ့ကြပါတယ်။မွန်လူငယ်များနေ့မှာမွန်လူငယ်တွေဘာတွေများမျှော်လင့်နေပြီးဘလို့ရလက်ကောင်းတွေရှိနေပါသလဲဆိုတာမိရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
တောက်ထကျေမြောင်မွန်လူငယ်များနဲ့အခမ်းအနားကိုကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ကော့ဘိန်ကျေးရွာမှာကျင်းပရာမှာကျင်းပရာရဲ့ရည်ရွယ်ချက်ကိုတော့ကျင်းပရေးကော်မတီဝင်မင်းကျွန်းသမကအခုလိုပြောပါဗျ။
ကနားချင်းပါရဲ့ရေချက်အလုံး၃ခုရှိတယ်ဗော။တစ်ခုကတော့ဒီမွန်လူငယ်နဲ့အချင်းချင်းနှင်းမှုရအောင်ရေ။နောက်တစ်ခုကဒီမွန်မျိုးသားကျိုးစီပေါ်တဲ့အတူတူပေါင်းလုံးဆောင်ရရေ။တတိယတစ်ခုကကျမွန်လူလူမျိုးအချင်းချင်းအလုံးညွှန်ကြဖို့ဆိုတာဒီကနားချင်းပါရတဲ့အကြောင်းရင်းပဲ
။မွန်လူငယ်များနဲ့ခန္ဓာမှာခန္ဓာချင်းပါချင်းအပြင်မွန်လူငယ်များအကြာရင်ဆိုင်ကြုံတွေ့နေရတဲ့ပညာရေးမွန်လူငယ်များနဲ့ခေါင်းဆောင်မှုမွန်လူငယ်များနဲ့အလောက်ကန်ခွေးလန်းမွန်လူငယ်များနဲ့ရင်ကျင်းမှုဆွေးနွေးပွဲကိုလည်းကျင်းပခဲ့တယ်လို့မင်းကျွန်းသမကပြောပါတယ်မွန်လူငယ်များနဲ့ခန္ဓာချင်းပါချင်းအပြင်မွန်လူငယ်များအကြာအချင်းချင်းချိတ်ဆက်မိကြပြီးယုံကြည်မှုတည်ဆောက်နိုင်တဲ့ရလက်ကောင်းတွေရှိစေတယ်လို့မွန်လူငယ်များနဲ့ခန္ဓာတက်ရောက်ခဲ့တဲ့မိမရမိုးကပြောပါတယ်
ကျမတို့မသိသေးတဲ့တခြားလူငယ်ဖွဲ့တွေပြီးတော့သူတို့လည်းလူမျိုးပေါ့ကျမတို့အချင်းချင်း network အနေနဲ့ကျမတို့ပို့ခိုင်မာလာတယ်လေအဲ့ဒါကျမတို့ချင်းချင်းလေးယုံကြည်မှုတွေတည်မြဲမြဲနဲ့ကျမတို့တည်ဆောက်နိုင်တယ်အဲ့ဒါရလကောင်းတစ်ခုပေါ့
ဒီဇင်ဘာ28ရက်နေ့အတွင်းကြရောက်တဲ့သောက်ထကျေမြောက်မွန်လူငယ်များနဲ့ခန်းနာမှာမွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ပဲခူးတိုင်းနဲ့ရန်ကုန်တိုင်းဒေသတီးတီးကမွန်လူငယ်3000ကျော်တက်ရောက်ကြတယ်လို့ကျင်းမရေးကော်မတီကပြောပါတယ်မွန်လူငယ်များနဲ့ခန်းနာမှာဒေသတီးတီးကမွန်လူငယ်တွေတွေ့ဆုံခွေးရပြီးတော့မွန်လူငယ်တွေရဲ့အင်အားမြင်တွေ့ရတယ်လို့လည်းမွန်မျိုးသမီးမိနန္ဒာကပြောပါတယ်
ခုလိုမြင်တွေ့ရတာအရောက်ပျော်တယ်ပြီးတော့လူငယ်တွေရဲ့အင်အားတစ်ခုပါဗောနော်အနာဂတ်အတွက်ဒီမွန်လူမျိုးတွေအတွက်တကယ်ကိုအင်အားတရဖြစ်မယ်လို့ယုံကြည်တယ်
Tau tha jain mon lu ngai mya ne khan na ma lu ngai mya twet song swe nwe a myin phle mhu si sin pye sa be ho pyo pwe yin che mhu ka pwe rwe ne mon te kita pyo pye mhu si sin rwe le pa win khe ba de December 28 ya ne mon lu ngai mya ne phi tat mat da ha 2022 khu ne tatya jain mya mon lu ngai mya hni no phle pwe ka ne song pye che cha khe ba de
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်ရခိုင်တမတော်အေအေနဲ့မြန်မာတမတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့နယ်အတွင်းမှာဒီဇင်ဘာလ29ရက်နေ့အထိ300ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်တရရှိတွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအ
တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့စနေနေ့ညမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင
်။2016ခုနှစ်သစ်တွေရောက်လာပြီးမကြခင်လပိုင်းတွေအတွင်းလွှတ်တော်အသစ်အစိုးရအဖွဲ့အသစ်တွေပေါ်ပေါက်လာတော့မှာပါ။ဆယ်စုနှစ်ပေါင်းများစွာအတွင်းဘယ်တော့ငားနဲ့မှမတူတဲ့အခြေအနေအသစ်တွေဖြစ်လာတော့မယ့်အလားအလာနဲ့အတူဒေသတွင်းနဲ့နိုင်ငံတကာမှာအောက်ကြနောက်ကြဖြစ်ခဲ့ကြရတဲ့မြန်မာနိုင်ငံသားတွေဒီနှစ်သစ်နဲ့အတူခေါင်းထောင်မော်ကြွားနိုင်ကြတော့မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်နေပါပြီလားအခုလာမယ့်စနေနေ့ညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-232-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါတယ်။ VOA American တန်ရဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်ကကြေညာပေးပါမယ်ရှင်
။ကမ္ဘာတော်နှစ်သစ်ကြိုဆိုပွဲတွေကိုလွန်ကျော်ရေးအထူးတင်းကျပ်ထားတဲ့အောက်မှာကျင်းပနေပါရယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာနှစ်သစ်ကိုကြိုဆိုတဲ့အနေနဲ့12မိနစ်ကြာမီရှူမီပန်းတွေပြစ်ပေါက်ခဲ့ကြပြီးဒီပွဲအတွက်အမေရိကန်ဒေါ်လာ5.1 billion လောက်ရှိမဲ့မီရှူမီပန်း9တန်ကိုသုံးဆွဲတယ်လို့သတင်းတွေမှာဖော်ပြကြပါရယ်။အကြမ်းဖက်ဝါရဆွဲသူတွေကတိုက်ခိုက်နိုင်ခြေရှိတာကြောင့်ကမ္ဘာတဝမ်းတချို့မြို့ကြီးတွေမှာတော့နှစ်သစ်ကြိုဆိုပွဲတွေကိုမလုပ်ဖြစ်ပါဘူး။ရန်ကုန်မြို့တော်တဝမ်းမှာတော့နှစ်သစ်ကိုကြိုဆိုကြမဲ့ပွဲတွေကျင်းပဖို့ရှိပြီးမိုင်းနာကွင်းနဲ့သူဝနမိုးလုံးလေးလုံးအားကစားကွင်းရှိမှာကျင်းပမဲ့အခမ်းအနားတွေမှာလူများပြားလာရောက်ကြမယ်လို့ခန့်မှန်းထားပါရခင်ဗျာတူရကီတပ်ဖွဲ့တွေအနေနဲ့အီရက်ပိုင်နယ်မြေတွေကစုခွာပေးရမယ်လို့အီရက်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကပြောလိုက်ပါတယ်တူရကီအနေနဲ့စီးရဲဆိုင်ရာတင်နန်းတွေပေးဖို့သူတို့တပ်ဖွဲ့တွေကိုအီရက်နိုင်ငံအတွင်းပိုင်းနဲ့အထိဆေးလွတ်ခဲ့ရတဲ့ပတ်သက်လို့ဝန်ကြီးချုပ်အယ်အဘာဒီကတူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူနဲ့တယ်လီဖုန်းဆက်သွယ်စကားပြောစဉ်မှာမေးမြန်းခဲ့ပါတယ်။အီရတ်မြောက်ပိုင်းကတူရကီတပ်ဖွဲ့တွေပြန်ဆုတ်သွားမယ်ဆိုတဲ့သဘောတူညီချက်ကိုတူရကီနိုင်ငံအနေနဲ့လေးစားဖို့နဲ့အီရတ်အနေနဲ့အထောက်အကူအာဏာကိုကာကွယ်ဖို့စီရေးကိုအသုံးပြုသွားမယ်ဆိုပြီးတော့လည်းဝန်ကြီးချုပ်ကချင်းချောက်ပြောဆိုပါရခင်ဗျာ။အမေရိကန်ရဲ့ဘယ်လိုပိတ်ဆို့တန်ခတ်မှုတွေကိုမဆိုသူတို့အနေနဲ့တုံ့ပြန်သွားမယ်လို့အီရတ်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။အီရန်ရဲ့ပယ်ဒိန်းတုံးချီတိစာရေးလုပ်ငန်းနဲ့ပတ်သက်နေတဲ့ဒီနိုင်ငံတကာကအီရန်အဖွဲ့တစ်ခုနဲ့ကုမ္ပဏီတွေကိုတန်ခတ်အရေးယူဖို့ဗဏ္ဍာရေးဝန်ကြီးဌာနအနေနဲ့ပြင်ဆင်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပြီးမှအီရန်ဘက်ကအခုလိုတုံ့ပြန်ပြောကြားလိုက်တာပါတရုတ်နိုင်ငံဟာသူ့ရည်ရဲကိုနောက်ဆုံးပေါ်ခင်မင်းနီးပညာရည်နဲ့တဟုန်တို့ချက်ထွင်လာတဲ့အနေနဲ့ဒုတိယမြောက်လေရင်တင်သင်းမောကိုစတင်တိစောက်နေပြီလို့ဒီကနေ့မှကြေညာလိုက်ပါတယ်ပြည်ရင်းကနီးပညာရှင်တွေရဲ့ကြိုးပမ်းအားထုတ်မှုနဲ့နိုင်ငံအရှိမြောက်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့ဒါလီယာမှာဒီလေရင်တင်သင်းမောကိုတည်ဆောက်နေရလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရရန်ယူဂျန်ကပြောပါရယ်တရုတ်နိုင်ငံရဲ့ပထမဆုံးလေရင်တင်သင်းမောလာအိုနင်းကိုတော့ ထောင်998ခုနှစ်မှာယူကရိန်းနိုင်ငံကဝယ်ယူပြီးတရုတ်နိုင်ငံမှာပြုပြင်သုံးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှူးကမှခင်ပြထွေးဖြစ်ပြီးအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။ VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။လာမယ့်နှစ်နာရီအကြာမှာရောက်ရှိလာမယ့်နေ့တစ်ခုခါသမီးရမှာသောရရှင်များအားလုံးရှင်လန်းချမ်းမြေ့ပြီးလူအင်ဆန္ဒပြေဝကြပါစေလို့လည်းဆုမွန်ကောင်းတောင်းလိုက်ပါတယ်။ VOA ကိုအားပေးနှားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှာဖောင်ပါ
This program has come to you from the Voice of America, Washington.